Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဩဂတ်လ17ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 32နဲ့58တို့အပြင် line meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလီမာကအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာပါ။
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ခရိုင်းမီးယားကျွန်းဆွယ်ကလက်တက်အခြေစိုက်စခန်းပေါက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်ရုရှားစစ်လေယာဉ်ကိုးစီးပျက်စီးသွားပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးရဝန္ဒါနိုင်ငံကိုရောက်နေပါတယ်ရန်နယ်နဲ့တဘာဝတန်ခွေကနေစစ်ကောင်စီဝင်ငွေရနေတဲ့အတွက်အဲ့ဒီဝင်ငွေရလမ်းကိုပိတ်ဆို့ဖို့တောင်းဆိုမှုတွေတိုးလာနေပါတယ်ဒီအကြောင်းပါဝင်တခြားထူးခြားတဲ့သတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုထိတဲ့ရောက်တဲ့တဲ့နဲ့နားဆင်အပြီးဒီကနေ့ညနားဆင်ရမယ့်တဲ့မှာတော့ကချင်ပြည်နယ်ဖားကတ်မြို့နယ်ဘက်မှာ KIA နဲ့စစ်ကောင်စီတပ်တို့အကြတိုက်ပွဲဖြစ်ပွားတဲ့အခြေအနေနဲ့ပတ်သက်ပြီ
းဒီလိုမျိုးကြည့်တဲ့ချိန်ဒီလိုမျိုးကြားနေမှာချိန်လေးတင်မဆိုင်နေဟာဒီရှင်းလုံးတော့ဦးရတင်တယ်မဟုတ်ဒီနေ့ကြည့်ကြမှာတော့ပေါ်ရတော့ရှိခါဘူးတင်ရတာရယ်
ဒေတာကတူပြောသွားတာပါဒီအကြောင်းပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူအေးအဖွဲ့ရဲ့ရခိုင်ပြည်နယ်အုပ်ချုပ်ရေးစစ်ကောင်စီနောက်ရှက်တာ73စီအခက်ခဲကြောင့်တဲယူပို့ဆောင်ရေးထိခိုက်တာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူကြာသပတေးနေ့တိုင်းတင်ဆက်ပေးနေကြဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေတာကသတင်းလွှာစရဲအပတ်စဉ်ကဏ္ဍကိုတွေ့ကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန်းရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုကိုစောင်းဝင်းလိုင်းနဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးပါပါရှင်
ရုရှားကသိမ်းပိုက်ထားတဲ့ခရိုင်းမီးယားကျွန်းဆွယ်ပေါ်ကစာကီလက်တက်အခြေစိုက်စခန်းမှာစင်ကဲပေါက်ကွဲမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ရုရှားစစ်လေယာဉ်ကိုးစီးပျက်စီးသွားတယ်လို့ယူကရိန်းကပုတ်ထုတ်လင်းမှာပြောပါတယ်။ရုရှားဘက်ကတော့အင်ကန်နေကဖြစ်သွားခဲ့တဲ့ပေါက်ကွဲမှုတွေကြောင့်လေယာဉ်ဆုံးရှုံးမှုရှိတယ်ဆိုတာနဲ့လက်တက်စခန်းတိုက်ခိုက်ခံရတယ်ဆိုတာကိုညင်းဆိုပါတယ်။ဒါပေမဲ့ကျိုးတို့ကနေရိုက်ကူးထားတဲ့ဓာတ်ပုံတွေကတော့လေယာဉ်ခုနှစ်စီးပေါက်ကွဲပျက်စီးနေတာနဲ့တခြားလေယာဉ်တွေထိခိုက်ပျက်စီးဟန်ရှိနေတာကိုဖော်ပြပါတယ်။ဒီစာကီလက်တာစခန်းကရုရှားလေယာဉ်တွေဟာယူကရိန်းတောင်ပိုင်းမှာလေကြောင်းတိုက်ခတ်မှုတွေကိုအဓိကလှုပ်ဆောင်နေတာပါယူကရိန်းတာဝန်ရှိသူတွေကတော့ဒီတိုက်ခတ်မှုတွေမှာတာဝန်ရှိကြောင်းလူသိရှင်ကြားထုတ်ပေါ်ပြောဆိုတာမရှိပေမဲ့စစ်ကမ်းမဲ့ဆစ်လက်တောက်တဲ့သူတယောက်ကြောင့်စာကီလက်တာအခြေစိုက်စခန်းမှာပေါက်ကွဲမှုဖြစ်ပေါ်ခဲ့တယ်ဆိုပြီးရုရှားဘက်ကပြောဆိုတာကိုတော့လောင်ပြောင်ပြည့်ရဲ့ပြုခဲ့ပါတယ်ဒီတိုက်ခတ်မှုမှာယူကရိန်းကရည်ရင်ဖြတ်ဒုံးကျည်တွေတုံးဆွဲခဲ့တယ်လို့တော့လေလာသူတွေကသုံးသပ်ပါတယ်အင်ကန်နေကစင်ကဲပေါက်ကွဲမှုတွေကြောင့်လူတဦးသေဆုံးခဲ့တယ်လို့14ဦးဒဏ်ရာရခဲ့ပါတယ်ခင်ဗျာ
ထိုင်ဝမ်အပေါ်တရုတ်ဘက်ကဖိအားပေးတာတွေကိုဖြည့်ရိုးဖြစ်စဉ်လုပ်နေကြပုံစံတစ်ခုဖြစ်အမေရိကန်ပြည်ထောင်စုအနေနဲ့ခွင့်ပြုလို့မရတဲ့အကြောင်းမကြသေးခင်ကထိုင်ဝမ်ကိုတွားရောက်ခဲ့တဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောပါတယ်
What we saw with China was they were trying to establish sort of a new normal, and we just can't let that happen.
တရုတ်ဘက်ကပုံမှန်ပုံစံတစ်တစ်ခုနဲ့ဆက်သွားနိုင်အောင်ထူထောင်ဖို့စူးစမ်းနေတယ်လို့မြင်ပါတယ်။ဒီလိုအဖြစ်မခံနိုင်ပါဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောဆိုသွားတာပါ။တရုတ်ကသူပိုင်အဖြစ်ကြေညာထားတဲ့ထိုင်ဝမ်ကိုနန်စီပလိုစီတွားရောက်လည်ပတ်ခဲ့ပြီးတဲ့နောက်စီရေးလေ့ကျင့်မှုတွေနဲ့တရုတ်ဘက်ကရက်ဆက်တုံ့ပြန်နေချိန်မှာပဲအောက်လွှတ်တော်ဥက္ကဋ္ဌကအခုလိုပြောဆိုတာပါ။Yes, see လက်ချင်းမှုတွေနဲ့မစ်ဆိုင်းဒုံးပစ်ခတ်တာတွေလုခဲ့ပြီးတဲ့နောက်ထိုင်ဝမ်ကျွန်းအနီးလှုပ်ဆောင်ရမယ့်တာဝန်တော်တော်များများပြီးစီးသွားပြီလို့တရုတ်ကမနေ့ကကြေညာပါတယ်။ဒါပေမဲ့လည်းပုံမှန်ကင်းလှည့်တာတွေဆက်လုပ်သွားမယ်လို့ပြောတာကြောင့်ထိုင်ဝမ်ကိုဆက်ပြီးဖိအားပေးသွားမယ့်သဘောရည်ညွှန်းပြောဆိုနေတာပါ။အောက်လွှတ်တော်ဥက္ကဋ္ဌပလိုစီထိုင်ဝမ်ကိုတွားရောက်လက်ပတ်တဲ့အတွက်ပြင်းထန်တဲ့အကျိုးဆက်တွေရင်ဆိုင်ရမယ်ဆိုပြီးတရုတ်ဘက်ကချိန်ချောက်ခဲ့တယ်လို့ခီးစဉ်အပြီးမှာလည်းအရင်ကစီစဉ်ထားတဲ့လေးရက်ထက်ကျော်ပြီးစီရေးလေ့ကျင့်မှုတွေကိုရပ်တိုးလှုပ်ဆောင်ခဲ့ပါတယ်ရှင
်။ကွန်ဂိုနိုင်ငံအတွင်းမှာလှုပ်ရှားနေတဲ့ M23 သဘုံအဖွဲ့ကိုရဝန္ဒါနိုင်ငံကပံ့ပိုးပေးနေတယ်ဆိုတဲ့ခိုင်လုံတဲ့သတင်းပေးပို့ချက်တွေထွက်ပေါ်နေတဲ့ကိစ္စကိုရဝန္ဒါသမ္မတပေါ်ကဂါမီနဲ့ဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဒီကနေ့ပြောကြားလိုက်ပါတယ်။ကွန်ဂိုနိုင်ငံအရှေ့ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကိစ္စကိုတိုက်ရိုက်ဆွေးနွေးပြောဆိုပြီးရဝန္ဒါသမ္မတပေါ်ကဂါမီကိုရောကွန်ဂိုသမ္မတဖဲလစ်ရှစ်ဆေကီဒီကပါသဘောတူခဲ့ကြတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်
။ My message to both President Tshisekedi and President Kagame this week has been the same. any support or cooperation with any armed group.
Tamara Felix Sisekedi yo Tamara Paul Kagame ko yo chano pyo kae da ga do atudu ba be. Congo naingan a shi bai ma shi ni de le nakai apwe de ko pambo pe jin pu paw saung ye mu lou saung jin ha data kan lu mu atai wai ne data long jong ye ko andiye phit se ba de. Naingan da ga ga chama tha de achou cha ana pan sai mu de ko data lwe ma shi de naingan ni ga laser light na bo lu ba de lo rawana tamara ne di kane pu twae chin ba de tin tin da shin le pwe ma ဝန်ကြီးဘလင်ကင်ကပြောသွားတာပါဒီကိစ္စပြည်လေရေးအတွက်ကိုဂိုနဲ့ရဝန္ဒါတမရနဦးဟာအင်္ဂိုလာနိုင်ငံမှာပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်ကိုဂိုနိုင်ငံအရှေ့ပိုင်းဒေသမှာရဝန္ဒါနိုင်ငံကစီးရေးအရာဝန်ရောက်ဆွတ်ဖက်မှုတွေရှိနေတယ်ဆိုတော့ခိုင်မာတဲ့အထောက်အထားတွေတွေ့ရှိထားကြောင်းကုလသမဂ္ဂကျွမ်းကျင်သူတွေရဲ့အစီအခံစာထွက်လာပြီးသတင်းတပတ်မပြည့်ခင်မှာပဲအမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်ဟာအာဖရိကနိုင်ငံတွေကိုတွားရောက်တာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားမှာ COVID-19 ရောဂါကူးစက်မှုတွေကိုမဖြစ်အောင်တားဆီးလိုက်နိုင်ပြီဆိုပြီးမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကကြေညာပါတယ်။မေလအတွင်းထုတ်ပြန်ထားတဲ့ COVID တိုက်ဖျက်ရေးအမြင့်ဆုံးသတ်မှတ်ချက်စည်းကမ်းတွေကိုရုတ်သိမ်းလိုက်ပြီလို့မြောက်ကိုရီးယားအစိုးရပိုင်သတင်းဌာနတွေကကြေညာပါတယ်။မြောက်ကိုရီးယားနိုင်ငံမှာလူဘလောက် COVID-19 ရောဂါကူးစက်တယ်ဆိုတာကိုအတိအပြုပြောကြားခြင်းမရှိပါဘူး။ယောဂါကူးစက်မှုရှိမရှိစမ်းသက်စစ်ဆေးတာတွေအကန့်အသတ်ရှိတဲ့အကြောင်းနိုင်ငံတကာအကူအညီပေးအဖွဲ့တွေကပြောဆိုပါတယ်ဇူလိုင်လ29ရက်နေ့နောက်ပိုင်းကလေးကကူးစက်မှုအသစ်ရှိတယ်ဆိုတာကိုထုတ်ပြန်ကြေညာခြင်းလည်းမရှိပါဘူးရှင့်
ဒါများပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393နဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာဟိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအမေရိကန်တန်ကနေကြာသပတေးနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးအကြမ်းဖက်ဖြိုခွဲမှုတွေလှုပ်ဆောင်လာတာတနစ်ခွဲကျော်လာတဲ့အချိန်အထိရင်နံနဲ့သဘာဝတန်ခွေကရတဲ့အမျက်အစွန်းတွေစစ်တပ်ကရနေတော့မယ်လို့အတိုက်ခံအင်အားစုတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်အမေရိကန်လွှတ်တော်အမတ်တီအပါအဝင်အလားတူတောင်းဆိုမှုတွေတဖြည်းဖြည်းများလာနေတာကြောင့်စစ်ကောင်စီကလက်နက်တူဝယ်နေတဲ့အမေရိကန်ဒေါ်လာတွေထပ်မရနိုင်ရေးအတိုက်ခံအင်အားစုတွေနဲ့တက်ကြွလှုပ်ရှားသူတွေကအမေရိကန်အစိုးရထံတောင်းဆိုမှုတွေအရှင်းမြင့်လှုပ်ဆောင်လာနေကြပါတယ်အဲ့ဒီဒေါ်လာငွေတွေဟာစစ်ကောင်စီအတွက်မရှိမဖြစ်လိုအပ်ကြောင်းမြန်မာပြည်သူတွေကိုထိုးစစ်ဆင်တိုက်ခိုက်နိုင်ဖို့လိုအပ်တဲ့စစ်လက်နက်နဲ့လေရင်လောင်စာဆီတွေဝယ်နိုင်ရေးအမေရိကန်ဒေါ်လာဒါမှမဟုတ်နိုင်ငံခြားငွေတမျိုးမျိုးစစ်ကောင်စီအနေနဲ့လိုအပ်တယ်လို့အမေရိကန်အခြေစိုက် Arthritis International အဖွဲ့ကမြန်မာနိုင်ငံဆိုင်ရာမူဝါဒနဲ့ဥပဒေအကြံပေးဘန်ဟတ်မန်ကပြောပါတယ်ရေနံနဲ့သဘာဝတန်ခွေကရရှိတဲ့ဝင်ငွေဟာအစိုးရဝင်ငွေအားလုံးရဲ့ဆယ်ရာခိုင်နှုန်းရှိပြီးနိုင်ငံခြားငွေဝင်ငွေရရှိမှုစုစုပေါင်းရဲ့90ရာခိုင်နှုန်းရှိတယ်လို့လည်းဘန်ဟတ်မန်ကပြောပါတယ်ကဘာတဝန်းလောင်စာဆီဈေးတွေအစမတန်မြင့်တက်နေတာနဲ့ပြည်တွင်းစီးပွားပြိုကျပျက်စီးလာနေတာနဲ့ရင်ဆိုင်နေရတာကြောင့်စစ်ကောင်စီဟာအဲ့ဒီနိုင်ငံခြားငွေကိုအခုချိန်မှာအရင်ကတည်းကပိုပြီးလိုအပ်လာနေတယ်လို့လည်းဘန်ဟတ်မန်ကထောက်ပြပါတယ်ကမ္ဘာပါနဲ့နော်ဝေးနိုင်ငံကအကူအညီပေးရေးအေဂျင်စီ Noretto ကအစိုးရကထုတ်ပြန်တဲ့စီးရင်စရာတွေပေါ်အခြေခံပြီးဆရာနာမသိခင်မှာထုတ်ပြန်ခဲ့တဲ့အချက်လက်တွေအရဒီရင်နံနဲ့သဘာဝတန်ခွေကရတဲ့ဝင်ငွေဟာတိတက်တမ5ဘီလီယံရှိတယ်လို့ဆိုပါတယ်အဲ့ဒီငွေအများစုဟာအခုစစ်တပ်ကထိန်းချုပ်ထားတဲ့မြန်မာရင်နံနဲ့သဘာဝတန်ခွေလုပ်ငန်း MOGE ထံရောက်သွားတယ်လို့ဆိုပါတယ်ရာနဲ့ချီတဲ့မြန်မာရေးတက်ကြွလှုပ်ရှားတဲ့အဖွဲ့အစည်းတွေကတမရဂျိုးဘိုင်ဒန်အနေနဲ့ MOGE ကိုတန်ခတ်အရေးယူမှုတွေလှုပ်ဆောင်ဖို့အိတ်ဖွင့်ပေးစာပေးပို့ခဲ့ကြပြီးဖြစ်ပါတယ်ခင်ဗျာ
အမေရိကန်တမရဟောင်းဒေါ်နယ်ထရမ့်နဲ့မိသားစုရဲ့စီးပွားရေးလုပ်ငန်းတွေပေါ်နိုင်ငံသားတွေပါဝင်ဆွဲဆိုထားတဲ့အမှုအတွက်စစ်ဆေးတဲ့မေးခွန်းတွေကိုတမရထရမ့်ကမနေ့ကဖြေဆိုဖို့ညင်းဆိုပါရယ်ဖွဲ့စည်းပုံအခြေခံဥပဒေကပေးအပ်ထားတဲ့အမှုမှာပါဝင်ပတ်သက်မှုမရှိကြောင်းကိုယ့်ဘာသာညင်းဆိုပိုင်ခွင့်ကိုစွဲကင်ပြီးနယူးယောက်ပြည်နယ်ရှေ့နေချုပ်လက်တီရှာဂျိမ်းစ်ရဲ့မေးခွန်းတွေကိုဖြေဆိုဖို့ညင်းဆန်ခဲ့တာပါချင်းငွေတွေပို့ရအောင်ရည်ရွယ်ချက်နဲ့သူပိုင်ဆိုင်တဲ့ဟိုတယ်တွေကောက်ကွင်းတွေနဲ့တခြားပိုင်ဆိုင်တဲ့အိုးအိမ်တွေရဲ့တံပိုးတွေကိုတမေမြင့်တင်ထားတာမျိုးရှိမရှိနဲ့တစ်ချိန်တည်းမှာအခွန်နှဲသွားအောင်ရှောင်ဖို့တံပိုးရှော့ချတာမျိုးရှိမရှိရှေ့နေချုပ်လက်တီရှာဂျိမ်းစ်ကမေးမြန်းခဲ့တာပါမနေ့ကရှင်းနေချုပ်လက်တီရှာရဲ့ရုံးခန်းမှာသမရဟောင်းထရမ့်ကိုမေးခွန်းပေါင်း400လောက်ကိုတခါမှထရမ့်ဘက်ကပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူး။ရှင်းနေချုပ်လက်တီရှာဂျိမ်းစ်ကိုလည်းသူ့အပေါ်အညှိုးတေးနဲ့အရေးယူဖို့စ조사နေတဲ့ဝန်ယမ်းပြေးအထိန်ကွတ်မဲ့အစိုးရရှင်းနေဖြစ်ထရမ့်ကဆွဆွဲတိုက်ခိုက်ခဲ့ပါရဲ့ရှင်။
လွန်ခဲ့တဲ့9နှစ်အတွင်းအမေရိကန်ပြည်ထောင်စုမှဆယ်ကျော်သက်လူငယ်တော်တော်များများ Facebook လူမှုကွန်ရက်ကိုသိပ်မသုံးကြတော့တဲ့အကြောင်းဖြူသူတေသနာဌာနကဗုဒ္ဓလင်းမှာထုတ်ပြန်တဲ့အစီရင်ခံစာမှာရေးသားထားပါတယ်။လူငယ်တွေဟာဗီဒီယိုဖိုင်တွေမျှဝေတဲ့ YouTube နဲ့ TikTok တွေမှာပို့ပြီးအချိန်ပေးသုံးလာကြတယ်လို့သူတေသနာစစ်တမ်းမှာဖော်ပြပါတယ်။ TikTok ဟာလူငယ်တွေကြားအသုံးအများဆုံးထိတ်တန့်လူမှုကွန်ရက်ဖြစ်လာသလို Google ရဲ့ဗီဒီယိုဖိုင်တွေအဓိကတင်ပေးတဲ့ YouTube ကလည်းအသုံးများတဲ့လူမှုကွန်ရက်ပလက်ဖောင်းဖြစ်လာတယ်လို့အစီရင်ခံစာရေးသားသူတွေကပြောကြပါတယ်ခင်ဗျာ
။ပြင်သစ်အနောက်တောင်ပိုင်းဂျရွန်ဒေတာမှပြီးခဲ့တဲ့လကစလို့လောင်ကျွမ်းနေတဲ့တော်မီတွေကိုငိမ့်တက်ဖို့အတွက်နောက်ထပ်မိသက်သမားတွေကိုဆေးလွတ်လိုက်ပါတယ်။ပူပြင်းခြောက်သွေ့တဲ့နေရာဒီကာလလောင်ကျွမ်းနေတဲ့တော်မီတွေကြောင့်အခုထိဂျရွန်နဲ့အနီးနားလန်ဒေတာတွေမှာမြေအေကဟက်တာ6200ကျော်လောင်ကျွမ်းခဲ့ပြီးဖြစ်ပါတယ်။ဂျရွန်ဒေတာမှာဒေတာခံတဲ့ခီးသွွားတွေအပါအဝင်လူပေါင်း3,900ကျော်ကိုဘေးလွရာရွှေ့ပြောင်းပေးခဲ့ပါတယ်။အနီးအနားတော်မီကြောင့်ဘော်ဒိုမြို့အဓိကအဝေးပြေးလမ်းမကြီးကိုလည်းဒီကနေ့ပိတ်ထားရပါတယ်။ဥရောပတိုင်းနဲ့အလားတူပြင်သစ်မှာလည်းဒီနေ့ညရသည်အပူလှိုင်းဇက်တိုက်ရိုက်ခတ်နေတာကြောင့်စံချိန်တင်အဆိုးရွားဆုံးမိုးခေါင်မှုနဲ့ကြုံနေရပြီးအခုလိုတော်မီတွေလောင်ကျွမ်းနေတာဖြစ်ပါတယ်ရှင်။ကြာတရီညရဲ့နောက်ဆုံးရသတင်းတွေကိုကိုစောင်းဝင်းလိုက်နဲ့မတ်အင်ဂျင်လိုင်းတို့ကပြပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါအရင်ဆုံးတော့ကချင်ပြည်နယ်ဖားကတ်မြို့နယ်ဘက်မှာ KIA နဲ့စစ်ကောင်စီတပ်တို့တိုက်ပွဲဖြစ်ပွားတာကြောင့်ကြောင်းတွေလည်းပိတ်ထားရပါတယ်ဒီအခြေအနေကိုစပြီးပြပြပေးပါမယ်ကချင်ပြည်နယ်ဖားကတ်မြို့နယ်တနိုင်းလီတို့လမ်းမပေါ်ကရှဒူးစွတ်ရွာစံပြကျေးရွာကပြည်သူစစ်စခန်းကို KIA ကဒီနေ့မနက်အစောပိုင်းမှာတွားရောက်တိုက်ခိုက်ခဲ့ပါတယ်ဒီတိုက်ပွဲအတွင်းရှဒူးစွတ်ရွာစတင်ကျောင်းကိုလက်နက်ကြီးထိမှန်တာကြောင့်ဒီကနေ့ကျောင်းပိတ်ခဲ့ရတယ်လို့ရွာအတွင်းကြားရောက်တဲ့မပေါက်ကွဲသေးတဲ့လက်နက်ကြီးကြီးတွေကိုနေခင်းပိုင်းအထိရှင်းလင်းနိုင်တာမရှိသေးပါဘူးရန်ကုန်ကလာတဲ့လီဒိုလမ်းမပေါ်ကတိုက်ပွဲသတင်းကိုကိုရန်နိုင်ကပြောပြပေးမှာပါရှင
်ဘာကမြို့နယ်ဝါရဇုတ်ကျေးရွာအုပ်စုရှဒူးစွတ်ရွာစံပြကျေးရွာကတိုက်ပွဲဟာဒီနေ့မနက်3နာရီကျော်ကနေ6နာရီလောက်အထိဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဒေသခံတို့က VOE ကိုအခုလိုပြောပါတယ
်3နာရီခွဲလောက်မှာစံပြကျေးရွာဒီသူစခန်းမှာကျေးရွာကနေအဲသူတို့ပြည်တာပေါ်ရခိုင်ရေပေါ့ရွာထင်းမှာတော့အဲကြီးစံခွန်လေးရောကြီးစံအတိလီရောအများကြီးပဲလမ်းမအများကြီးပဲကျေးရွာမှာတခြားတစ်ဆက်တော့မရှိဘူးဒါပေမဲ့တပင်ကြောင့်တော့အမှုရောပေါ့တော့အနေကြီးစားလဲမှာဒီနည်းလေးတောင်းပိတ်ချရ
ဒီတိုက်ပွဲဖြစ်စဉ်အတွင်းမှာရှဒူးစုအခြေဆိုင်ခလာ199ကလည်းလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းပြောပါရယ်အခြားဒေသခံတဦးကတော့ရွာတွင်းကြားရောက်တဲ့လက်နက်ကြီးတချို့ဟာမပေါက်ကွဲသေးတာကြောင့်သက်ဆိုင်ရာကိုအကြောင်းကြားထားကြောင်းနဲ့နေကင်းပိုင်းအထိတော့လာရောက်ရှင်းလင်းတာမရှိသေးကြောင်းပြောပါရယ
်ဟုတ်တယ်လက်နက်ကြီးတချို့ဒီတိုင်းလေးတွေမှာကြားနေမှာတချို့လည်းဒီမှာမဟုတ်ရဘူးဒီမှာဆိုင်နေဟာဒီတော့ရှင်းလင်းတော့ပြရဒါနဲ့တန်းတူနေဒီလိုဆိုတော့ဒီတောင်းကောင်းနည်းနည်းလေးကျတော့ပြန်လာမှာချေလို့ပြင်းနေပေါ့အခုလိုမျိုးဆိုပလီးဒီမပြောဘူးနဲ့အသာစီပေါ့အကာရံလေးလေးခေါမအောင်လို့တောင်းကြည့်နေရတာကြော်ရိုက်တဲ့ထိခိုက်မှုတွေမျိုးရှိတယ်။အိမ်လေးကလည်းထိခိုက်တာရောဆိုတော့ကားလေးမျိုးတင်တယ်မကားဘူးကောင်ဒီနေ့ကြည့်ရမှာမပေါ်တော့ရှိအခါမျိုးပြင်းလာတယ်
။လက်နက်ကြီးကြီးဟာဘယ်ဘက်ကပြစ်တဲ့ကြီးဆိုတာတော့မခွဲကြတဲ့ကြောင်းလည်းပြောပါရယ်တိုက်ပွဲဖြစ်စဉ်အတွင်းပြည်သူစစ်ကတယောက်ထိခိုက်ပြီးတော့ KIA ဘက်ကတယောက်ထိခိုက်ပြီးတော့တယောက်ကြာဆုံးတယ်လို့ကြားသိရကြောင်းဒေသခံတွေကပြောပေမဲ့တိကျတည်ပြုနိုင်တာတော့မရှိသေးပါဘူးနေကင်းပိုင်းမှာတော့ဒေါ်မန်ရွာဘက်ကနေစစ်ကောင်စီစစ်ကြောင်းတစ်ကြောင်းရှဒူးစုတ်ရွာဘက်ကိုခြိတက်လာတဲ့သတင်းကြားရပြီးတနိုင်းလီတို့လမ်းကိုလည်းကားအသွားလာပိတ်ထားတာကြောင့်တိုက်ပွဲထပ်မံဖြစ်ပွားမှာကိုစိုးရိမ်နေရတယ်လို့ဒေသခံတွေကပြောပါတယ် KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကလီတို့လမ်းမှာပြည်သူစစ်စခန်းတစ်ခုကို KIA တိုက်ခိုက်တာရှိကြောင်းပြောပါတယ်
တနိုင်းလီတို့လမ်းတဲ့မှာသူ့စုမှာဒီမနေ့ပေါ့နော်ဒီခေကနဲ့ဟိုစစ်ကောင်စီရဲ့လက်အောက်ပေါ့နော်ပြည်သူစစ်စခန်းကိုတိုက်တာတော့ရှိပါလားဒီကတည်းကတော့မင်းရကိုကိုတိုက်တယ်လို့ပြောပါတယ်တနင်္လာတော့တို့စခန်းအမိချုပ်လိုက်တာပေါ့တနင်္လာတော့ဘူးတင်းဖို့ကတော့မဟုတ်ဘူးပေါ့နော်ဆိုတော့ကြားတဲ့ပုံစံမျိုးနဲ့တိုက်တဲ့ပုံစံမျိုးလို့တော့အကျားရပါတယ
်တစ်ဖက်ရန်သူစခန်းကိုဝင်တိုက်တဲ့တိုက်ပွဲဖြစ်တာကြောင့်အထူးအခိုက်ရှိနိုင်ကြောင်းနဲ့ဒါပေမဲ့အတိအကျသတင်းတက်တာတော့မရှိသေးကြောင်းလည်းပြောပါတယ်ဝါရဇုတ်ပြည်သူစစ်အဖွဲ့ရဲ့ Telegram မှာတော့ KIA နဲ့ PDF ပူးပေါင်းအင်အားနေရာလောက်ဟာရှဒူးစစ်စံပြရွာပြည်သူစစ်စခန်းကိုလာရောက်တိုက်ခိုက်ကြောင်း တိုက်ပွဲနှစ်နာရီလောက်ဖြစ်ပွားပြီးနောက် KIA အထိကိုက်များစွာနဲ့ပြန်လည်ဆုတ်ခွာခဲ့ကြောင်းနဲ့ပြည်သူစစ်တပ်ဖွဲ့ကထိကိုက်တာမရှိသလိုစခန်းကျဆုံးတာမရှိကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။အရင်ရက်တွေကတိုက်ပွဲပြင်းထန်ခဲ့တဲ့ဖားကန့်မြို့နယ်ဆယ်စင်းရွာနဲ့ဝိုင်းမော်မြို့နယ်စလုံးဘတ်တွေမှာတော့ဒီနေ့တိုက်ပွဲဖြစ်တဲ့သတင်းတွေမကြားပါဘူး။ပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့ကရှဒူးစွတ်ရွာအနီးရှိ KIA စခန်းတစ်ခုကိုရှဒူးစွတ်အခြေစိုက်ပြည်သူစစ်အဖွဲ့ကတွားရောက်တိုက်ခိုက်ခဲ့ရမှာ KIA ဘက်ကနှစ်ဦးကျဆုံးခဲ့တယ်လို့မေလာအတွင်းကပြည်သူစစ်ခေါင်းဆောင်ရဲ့ဘဟုနစီကိုလည်း KIA ကမိရှုဖြည့်ဆည်းခဲ့ပါတယ်ခင်ဗျာ
။ကစီပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုရန်တိုင်းပြောပြပေးခဲ့တာပါ။တစ်ဆက်တည်းပါပဲရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းပြောပြပေးကြပါမယ်။စီရဲတင်းမာနေတဲ့ရခိုင်ပြည်နယ်အတွင်းမှာရခိုင်လက်နက်ကိုင်အေအဖွဲ့ရဲ့အုတ်ချုပ်ရည်နဲ့တရားစီရင်ရေးလုပ်ငန်းတွေကိုစစ်ကောင်စီဘက်ကနှီးမျိုးစုံနဲ့ဝင်ရောက်ဆွတ်ဖက်နေတယ်လို့အေအဖွဲ့ကဆွဆဲလိုက်ပါတယ်။ရခိုင်ပြည်သူတွေရဲ့လုံခြုံရေးနဲ့တိုးတက်မှုကိုထိပါစေတဲ့လုပ်ရက်တွေမလုပ်ဖို့စစ်ကောင်စီရဲ့ရခိုင်အစိုးရအတွင်းကတာဝန်ရှိသူတွေကိုဒီနေ့အွန်လိုင်းကနေကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတတိပေးပြောဆိုပါတယ်။ဒီကြောင့်အပြည့်စုံရန်ကုန်ကလာတဲ့သတင်းကိုကိုစံကျော်ပြောပြပေးပါလိမ့်မယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာနေတိုင်းနီးပါး AA ဖွဲ့နဲ့စစ်ကောင်စီအကြားနှစ်ဖက်ပစ်ခတ်မှုတွေရှိနေပြီးစစ်ရေးတင်းမာနေတယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်တုခကဒီကနေ့ပြုလုပ်တဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
်ဒီကုလေးတို့ဒီမောင်တို့မြောက်ပိုင်းနဲ့ဒီပလောဝဖက်မှာဒီတိုက်ပွဲကြီးကျွန်တော်တို့ဆက်ပြီးကတောက်လျှောက်ဖိုက်လို့ဟိတ်ပါတယ်ဒီနေ့လည်းဖိုက်လို့ဟိတ်ရှင်ဟိတ်နိုင်ပါလိမ့်ဆိုကေလုံးလုံးစီတို့ကျွန်တော်တို့တွေဟိုတိုက်ပွဲရှိဒီတော့ရှောက်ဖဲနေဆိုဆိုကိုကျွန်တော်အနေနဲ့ပြုလုပ်ပါရယ
်ဒါအပြင်ရခိုင်လက်နက်ကိုင် AA အဖွဲ့အနေနဲ့ရခိုင်ပြည်နယ်အတွင်းမှာအခွန်ကောက်ခံတာတွေအုတ်ချုပ်ရေးနဲ့တရားစီရင်ရေးလုပ်ငန်းတွေကိုပြီးခဲ့တဲ့နှစ်တွေကစပြီးတော့တရားရုံးတွေဖွင့်လှစ်ပြီးတော့လှုပ်ဆောင်နေပါတယ်ရခိုင်ပြည်သူတွေအနေနဲ့လည်းပြဿနာတွေဖြစ်လာရင်ရခိုင်လက်နက်ကိုင် AA တရားရုံးတွေမှာဖြေရှင်းနေကြသလိုရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့တရားစီရင်ရေးနဲ့အုတ်ချုပ်ရေးကိုပိုပြီးခိုင်မာအောင်တိဆောက်လာနေတာတွေ့ရပါတယ်စစ်ကောင်စီဘက်ကဒီကိစ္စကိုစောစောပိုင်းကဘာမှမပြောခဲ့ပေမဲ့အခုနောက်ပိုင်းမှာနှီးမျိုးစုံနဲ့ဝင်ရောက်နှောက်ယှက်နေတာကြောင့်ထိခိုက်မှုနစ်နာမှုတွေရှိနေတယ်လို့လည်းရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်တုခကဒီကနေ့သတင်းစာရှင်းလင်းပွဲမှာ VOA ရဲ့မင်းမြန်းနာကိုပြန်လည်ဖြေဆိုပါတယ်
စိတ်ကောင်းစီကဒီကျွန်တော်တို့တရားဥပဒေစိုးမိုးရင်းနဲ့ဒီတရားစီရင်ရေးအပိုင်းဒီကိုနှောင့်ယှက်နေတဲ့အတွက်ကြောင့်ဒီတရားစီရင်ရေးကဏ္ဍတစ်ခုလုံးကိုဟိုထိခိုက်နိုင်တာမို့မဟင်ကြီးလေတို့ဟိုအတိုင်းတာတစ်ခုတည်းတို့ကထိခိုက်နိုင်တာမို့ဖိမ့်ပါတယ်အထူးသဖြင့်ကျွန်တော်တို့တိုင်းအားဖန်တဲ့မှုအားနည်းနေတဲ့ဓာတိဒီစက္ကစဖက်ကနေမယ်စိုးမိုးမှုကိုဟင်ကြီးနေဓာတိမှာသူတို့တည်းရဲ့ဒီနှောင့်ယှက်မှုကြောင့်ဒီတရားစီရင်စုံဖရဲရဲ့အပိုင်းဒီမှာဟိုနှောင်းနေကန်းကမုန်းလေးကိုဖက်ပေါ်စီပါတယ
်ဒါအပြင်စစ်ကောင်စီနဲ့ AA ဖွဲ့တို့စစ်ရေးတင်းမာနေတဲ့ရခိုင်ပြည်မှာကုံစီစီးဆင်းမှုတွေကိုစစ်ကောင်စီကကန့်သက်တာတွေဒေသခံပြည်သူတွေရဲ့ခီးသွွာလာမှုတွေကန့်သက်တားမြစ်တာတွေရှိနေတယ်လို့ဒေသခံပြည်သူတွေကိုမကြာခဏဖမ်းဆီးစစ်ဆေးနေတာတွေလည်းရှိနေပါတယ်လက်ရှိရခိုင်ပြည်နယ်မှာရှိနေတဲ့စစ်ကောင်စီအဖွဲ့ဝင်ဝင်ကြီးတွေအပါအဝင်စစ်ကောင်စီနဲ့ပူးပေါင်းသူတွေကိုရခိုင်လက်နက်ကိုင် AA အဖွဲ့အနေနဲ့သတိပေးစောင့်ကြည့်တာတွေလှုပ်ဆောင်နေပြီးလိုအပ်ရင်လိုအပ်သလိုကင်တွယ်သွားဖို့ရှိတယ်လို့လည်းရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်တုခကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်
ကျွန်တော်တို့လည်းဆောင်ကဲနေပါတယ်ဆိုကြအထူးသဖြင့်နေပြီးကစိုက်ကောင်စီနဲ့ပေါင်းပြီးကပိုကျိုးစည်းဝါရာနေတိုင်သားဒီသူတပည့်နေရခိုင်ပင်နေအစိုးရအချင်းမှဟင်းရဝန်ကြီးဒီဆိုကရညာလေးကိုကျွန်တော်တို့ညီပြီးကအထက်ကလေးကျွန်တော်တို့တတိပီပရိုဂရမ်ခပ်ပြီးဖိုက်ပါတယ်ဆိုကရခိုင်ပင်သူဒီလုံကုံရင်းနဲ့ရခိုင်ပင်သူဒီဒီဘဝဖက်ကိုတုတ်တဲ့ဒီကိုနှောင်းချက်ဖြည့်စင်းနေရက်ပိုင်လူပုဂ္ဂိုလ်ဒီအထူးသဖြင့်ရက်ဂီတာလမ်းစဉ်ကိုနှောင်းချက်ပြီးတဲ့ပုဂ္ဂိုလ်ဒီကိုတို့ခါကျွန်တော်တို့အနေနဲ့လိုအပ်ကြလိုအပ်တဲ့ပိုင်းပြီးကကိုင်တွေဆောင်ရွက်လောက်ကိုဖိတ်ပ
ါလက်ရှိရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကြားတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဖမ်းဆီးမှုတွေရှိနေပြီး AA အဖွဲ့ဘက်ကစစ်ကောင်စီနဲ့ဆက်ဆက်သူတွေစစ်ကောင်စီတပ်သားတွေကိုဖမ်းဆီးတာတွေရှိသလိုစစ်ကောင်စီဘက်ကလည်း AA နဲ့ဆက်နွယ်ပတ်သက်တဲ့ရခိုင်ဒေသခံတွေကိုစစ်ဆေးဖမ်းဆီးတာတွေရှိနေပါတယ်ဇူလိုင်လအတွင်းမောင်တော်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်ကောင်စီတပ်သား14ဦးကိုဖမ်းဆီးမိရဆိုပြီး AA ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်နှစ်ဖက်စစ်ရေးတင်းမာမှုတွေတိုးလာတဲ့အမျှခရီးသွားလာကွင်းတွေကိုစစ်ကောင်စီဘက်ကကန့်သက်စစ်ဆေးတာတွေရှိနေပြီးလုံခြုံရေးစိုးရိမ်ရတာကြောင့်နေရက်ပြန်ဖို့ခက်ခဲနေတဲ့စစ်ပြေးဒုက္ခသည်တွေလည်းရခိုင်မြောက်ပိုင်းမှာ9000နီးပါးရှိနေပါတယ်
။ရခိုင်ပြည်နယ်ဘက်ကအုတ်ချုပ်ရည်အခြေအနေကြောင့်ကိုစံကျော်ပြပြပေးခဲ့တာပါ။ထိုင်းမြန်မာနယ်စပ်ရနောင်းမြို့မှာမြန်မာအလုံသမား 200ကျော်လောက်လားနဲ့ချီပိတ်မိတဲ့တရင်မပြောပြပေးခင်မှာ73စီစင်းလုံးတွေတက်လာတာကြောင့်တည်ယူပို့ဆောင်ရေးလုပ်ငန်းတွေရပ်တန့်ရဖို့ရှိနေတဲ့အကြောင်းကိုပြောပြပေးပါမယ်။မြန်မာပြည်တွင်းမြို့အများစုက73စီဆိုင်တွေမှာစီပြက်လက်နေပြီးဈေးနှုန်းကလည်းတစ်ရက်အတွင်းမှာစီ1လီတာကို300နီးပါးလောက်တက်သွားပါတယ်။ဒီအခြေအနေတိုင်းဆက်သွားမယ်ဆိုရင်လာမယ့်ရက်ပိုင်းထဲမှာတည်ယူပို့ဆောင်ရေးလုပ်ငန်းတွေရပ်တန့်သွားဖို့ရှိနေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကိုငင်းကျန်းကပြောပြပေးမှာပါရှင်။
ဒီနေ့မြို့ကြီးအများစုက73စီဆိုင်တွေမှာစီဝယ်ယူလို့မရတဲ့အတွက်ပို့ဆောင်ရေးလုပ်ငန်းတွေအခက်အခဲဖြစ်ရတယ်လို့ရန်ကုန်တက္ကစီအသင်းရဲ့တာဝန်ရှိသူတူက VOE ကိုပြောပါရယ်လက်တလောမှာတော့စီပေါစာကားတွေမဝင်တဲ့အတွက်စီပြက်လက်နေတာလို့စီဆိုင်တွေဘက်ကတုံ့ပြန်ကြောင်းသူကအခုလို့ပြောပါရယ်ဒီ
နေ့ရန်ကုန်မှာပြည်ဆိုင်တိုင်းမှာ92မရပါ95မရပါရောက်လာဝိုင်းဝိုင်းဒီမှာတော့95 90ပြက်နေတယ်ဘလို့ရှိတယ်မှာကျောင်းလည်းမသိတော့ဘူးကျွန်တော်ကကားလည်းတွဲလို့ရမကောင်အော်လာလည်းမတွဲခီးတယ်ရလည်းဈေးမရဘလို့လွတ်လွတ်လပ်မအောင
်73စီဈေးကဗုဒ္ဓဘူးနေ့ကနှုံးတွေထက်300နီးပါးလောက်တက်လာတာဖြစ်ပြီးတော့ဓာတ်စီ92တလီတာကိုရန်ကုန်မှာ2140ကျပ်ရှိပါတယ်မန္တလေးမှာတော့ဓာတ်စီ92တလီတာကို2185ကျပ်ဖြစ်ပါတယ်တခြားဝေးလံတဲ့ဒေသတွေမှာတော့ဒီဈေးနှုန်းတွေထက်ပိုများပါတယ်စကိုင်းတိုင်းကလေးမြို့မှာ92တလီတာကို2280ကျပ်ရှိပြီးတော့တမူးနဲ့ခမ်းပတ်မြို့နယ်ရီမှာတော့92တလီတာကိုကျပ်2300ရှိနေပါတယ်။မန္တလေးမြို့ကစီဆိုင်တွေမှာဒီကနေ့ပေါက်ဈေးကိုရေးထားပေမဲ့လည်းစီဆိုင်အားလုံးနှီးပါးကတော့ပိတ်ထားကြတယ်လို့မန္တလေးတိုက်စီအသင်းရဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ်။အဲ့
ဒါဆိုတော့ကျွန်တော်ဒီတက္ကစီကျောင်းသားတွေတော်တော်ဒုက္ခရောက်နေတယ်။ခီးတွေကကြီးနေပြီနဲ့ကျွန်တော်တို့မှာဒီဖီမရှိတော့ချိုးဖို့ပြုဖို့ဖြစ်တာလေ။ဒါနဲ့အဲ့လိုလေဒီမှာခရရိုက်ဆိုမှာဖီပြရရေးလို့လည်းပေါ့ပြောထားပြီးတော့အခုလိုတကယ်ဆန်ကြီးကြီးရအဲ့လိုဖြစ်နေတဲ့ပုံမှာဒီလိုစီတီအောင်လုပ်ပေးနိုင်လို့ဆိုရင်ချက်တဲ့နည်းနည်းဖြေနိုင်တာပေါ့အခုဒီတိုင်းကတော့ဟိုဘလုံးမဟိုစားလာရင်ကားကြီးဟိုအကုန်လုံးကဇက်ထားမလို့တော့ဖြစ်လာနိုင်တဲ့အနေအထားပေါ့
2021ခုနှစ်73စီတင်သွင်းမှုကတန်ချိန်4.12တန်းရှိပြီးတော့တန်ဖိုးအားဖြင့်တော့အမေရိကန်ဒေါ်လာ2496တန်းကျော်ရှိပါတယ်။နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်ပကတင်သွင်းရတဲ့73စီကိုမသွားမဖြစ်မသုံးမဖြစ်တဲ့ကိစ္စရပ်တွေကလွဲပြီးချွေတာသုံးဆွဲစေခြင်းတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစစ်ကောင်စီအာဏာယူထားတဲ့တနှစ်ပြည့်မိန်ကွန်းမှာပြောသွားတာပါ။ပြည်ပက73စီတင်သွင်းတာကိုလည်းရှော့ချမယ်လို့ဩဂုတ်လ10ရက်နေ့အစည်းအဝေးမှာပြောခဲ့ပါတယ်။ဘိုးဘန်ကဒေါ်လာဈေးကို1856ကျပ်ကနေပြီးတော့2100ကိုဒီရက်ပိုင်းအတွင်းပြောင်းလဲတတ်မှတ်လိုက်ပြီးတဲ့နောက်မှာတော့အခုလို73စီဈေးလဲတက်သွားတာဖြစ်ပေမဲ့ဆိုင်တွေမှာစီပြက်လက်နေတာကိုတော့အများစုကပြစ်တင်ဝေဖန်နေကြပါတယ်။ပြီးခဲ့တဲ့ဧပြီလဂုံပိုင်းမှာလည်းအခုလို73စီဆိုင်မှာစီတွေပြက်လက်ခဲ့ပြီးတချို့ဆိုင်တွေမှာဆိုရင်စီဝယ်ဖို့အတွက်နိုင်ပေါင်းများစွာတန်းစီစောင့်ဆိုင်ခဲ့ရပါတယ်ခင်ဗျာ။
73စီအခက်ခဲကြောင့်တည်ယူပို့ဆောင်ရေးထိခိုက်တဲ့အကြောင်းကိုငင်းညံပြောပြပေးခဲ့တာပါအခုတခါတော့ထိုင်းမြန်မာနယ်စပ်ရနောင်းမြို့မှာမြန်မာအလုံသမား200ကျော်လာနယ်ချီပိတ်မိတဲ့တဲ့ဆက်ပြီးပြောပြပေးပါမယ်ထိုင်းမြန်မာနယ်စပ်ရနောင်းမြို့ကအဆောက်အုံတစ်ခုမှာထောက်ထားမဲ့မြန်မာအလုံသမား200ကျော်အလုံလောက်ခွင့်လက်မှတ်ရမယ်ဆိုပြီးလူပွဲစားကခေါ်ဆောင်လာပြီးနှစ်လနီးပါးကြာတဲ့အထိအပြစ်မထွက်ရပဲပိတ်မိနေတဲ့အတွက်အလုံသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေစီတိုင်ကြားခဲ့ပါတယ်သူတို့ကိုဥပဒေကြောင်းအရအကူအညီပေးနိုင်ဖို့အလုံသမားအဖွဲ့တွေစူးစမ်းနေတဲ့အကြောင်း VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်ရနောင်းမြို့ကအဆောက်အဦတစ်ခုမှာလူပွဲစားတွေခေါ်လာတဲ့အထောက်ထားမဲ့မြန်မာလူသမား200ကျော်ဟာအလုလုခွင့်မရဘဲနှစ်လနီးပါးကြာတဲ့အထိပိတ်မိနေတဲ့အတွက်တိုင်ကြားလာကြောင်း AAC လူသမားရေးအဖွဲ့ကလူသမားရေးလှုပ်ရှားသူကိုရဲမင်းကပြောပါတယ
်200ကျော်တည်ရတယ်ဒီထဲမှာလူကြီး60ကျော်လောက်ကတော့နည်းနည်းဆင်းနေတယ်ကွာဟိုတခြားမတန်းနဲ့တိုင်ကြားလာတာပေါ့နော်တိုင်ကြားလာတဲ့အနေအထားမှာရှိတယ်အဲပြီးတော့သူကတော့ဒီမြန်မာပြည်ကနေပြီးတော့ထိုင်းနိုင်ငံနဲ့ကိုတရားမဝင်ရောက်ဖို့ကြိုးစားတဲ့လူတွေပေါ့တရားမဝင်ရောက်လာတဲ့လူတွေပဲဒါပေမဲ့ပွဲသားတွေကတော့လိန်လာတာတော့ဗာလဲဆိုတော့တရားမဝင်ရမယ်အလုပ်ရှိတယ်အတရားဝင်ထောက်ထားရမယ်ဆိုပြီးတော့ခေါ်လာတာပေါ့တကယ်တော့အခုဒီလူမားတွေတရားဝင်ထောက်ထားလည်းမရဘူးပြီးတော့အဲ့နေရာမှာလည်းစောင့်နေရတာတချို့က9လပိုင်း6လပိုင်းနေရနေတချို့တစ်လကိုနှစ်လရှိပြီစောင့်နေရတွေလည်းကိုယ့်အကူဖြည့်ရှင်းရတယ်ကိုယ်ခက်ခဲလာတယ်
မြန်မာလူသမား200ကျော်ဟာအထောက်ထားမဲ့တွေအဖြစ်ထိုင်းနိုင်ငံထဲကိုရောက်ရှိလာပြီးထိုင်းဆိုရကလုတ်ပေးမဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်ရဖို့အတွက်လဲကျပ်ငွေ18သိန်းထက်မနည်းပေးလာခဲ့ရတယ်လို့အလုပ်ကံအခွင့်အလမ်းရဖို့စောင့်စားနေခဲ့ကြတာပါအခုအခါမှာတော့အလုပ်ကံမရှိတာကြောင့်စာဝင့်နေရေးအခက်အခဲတွေလည်းကြုံနေရပါတယ်သူတို့ရဲ့ပြဿနာကိုဥပဒေကြောင်းအရဖြေရှင်းပေးနိုင်ဖို့လှုံ့ဆော်နေတယ်လို့လဲကိုရဲမင်းကပြောပါတယ်
kau sari dekelo di mana ada, mungkin lumayan ni nama kita semua biasa ni, uria apa no, insan kaimu, insan ini insan kaimu, ada yang sesuatu mungkin lebih naik mungkin lebih naik mana, kalau aku jenama ada kita ni juga terlalu agak kapal ni, lumayan ni bama terutama sih tu, tangan kita insan ni ni terlalu panjang kanan ni, tapi lumayan insan itu ni di bawah sari lebih naik lebih naik, kongkong kanan terlalu kini.
အခုဆိုရင်အော်ဂေါလာတရရနေ့ကနေ15ရက်နေ့အထိထိုင်းနိုင်ငံထဲမှာရှိတဲ့မြန်မာအပါဝင်အိန္ဒိယချင်း၄နိုင်ငံကအထောက်ထားမဲ့တွေအတွက်ပန်းရောင်ကလုခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်တွေလုပ်ပေးဖို့အတွက်စည်ရင်းတင်သွင်းခွင့်ပြုထားတာပါအခုလိုမျိုးတရားဝင်အထောက်အထားလက်မှတ်များပြုလုပ်ပေးမယ်ဆိုတာကြောင့်မြန်မာနိုင်ငံသားတွေဟာတရားမဝင်လမ်းကြောင်းတွေကနေတဆင့်နေ့စဉ်ရာနဲ့ချီပြီးခိုးဝင်
terin mai ma pyo ja pi khe ya ba cha da pidin ya ye naw song ya terin pi bo che twi ga ro jalaw ba be khu sat pi yo nai ngan da ga terin saung ma ta khu o tin sat pi ba me afghanistan nai ngan ma pi khe de nit ga taliban ri pyan le au chou la ra ne a mya tain ne chi de afghan nai ngan da ri ain ni zin nai ngan ri ko thwat pi khe ja ba de Pakistan nangan go thwat pye la de afghan dukkha de ri cha ma ro tya win nei thai kwe athaw tha ma shi de atwa akhat khe ri yin sai ni ja ya ba de islamabad myo ga ni voa tadin daw mali wakar ahmed pe pu de tadin go ma khin pyu thwe pya pya pi ba ma shin
atat 18 ne aywe banna sia akatari ha pakistan nangan islamabad myo ga lan bi tin nge de lone ma klin nge ri go sa tin bi ni ba de tu lo be di nya ga klin nge ri ga ro ပုံမှန်ကျောင်းပညာကိုသင်ယူဖွင့်မရကြတဲ့သူတွေပ
ါဒီဘာဘာဘာဆိုတော့နမီတပ်ပါကစနမန်တောက်တာလီမခလဲဒမဘတ်တမ်ဘာခတကင်းဂျာမဒမ်ဒါမဒတ်6
မှာပါကစ္စတန်မှာကျောင်းဆက်တက်ခွင့်ရမယ်ဆိုတဲ့မျှော်လင့်ချက်အပြင်နဲ့လာခဲ့တာပါခုတော့6လရှိပါပြီရှိသမျှကျောင်းအကုန်သွားခဲ့ပေမဲ့တရားဝင်နေထိုင်ခွင့် POR ကတ်မရှိတဲ့အတွက်ဘယ်ကျောင်းကမှကျမကိုလက်မခံပါဘူ
းအက်တာရီယာပြခဲ့တဲ့နှစ်ကပါကစ္စတန်နိုင်ငံကိုထွက်ပြေးလာတဲ့အာဖဂန်ဒုက္ခသည်နှစ်သိန်းခွဲလောက်ထဲမှာတရားအပါဝင်ဖြစ်ပါတယ်ဒီဒုက္ခသည်တွေအနေနဲ့ပါကစ္စတန်နိုင်ငံအတွင်းတရားဝင်နေထိုင်ခွင့်ပြုတဲ့ POR ဒုက္ခသည်ကရှောက်ထားခွင့်ရှိပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကစစ်ဆင်ပေးပြီးတော့ပါကစ္စတန်အစိုးရကထုတ်ပြီးတဲ့ဒုက္ခသည်ကပ်ပါ။လက်တလုံးမှာတော့ဒီလိုဒုက္ခသည်ကရှောက်ထားသူအရေအတွက်များလို့တဲ့အတွက်စောင့်ဆိုင်ခြင်းကလည်းနှိမ့်နေချီပြီးကြာလာပါတယ်။ဒီအချိန်တွေကဒုက္ခသည်တွေအတွက်တော့အခက်အခဲတွေပိုးပြီးဆိုးလာစေတာပါ
။ဒီခရယ်ကိုရိုနာကေအခါလာရူ
လေးစရာအိမ်ငှားဖို့အင်မတန်ခက်ပါတယ်ဖုန်းသုံးဖို့အတွက်စင်ကက်ဝဲလို့လည်းမရပါဘူးဒီကက်မရှိတဲ့အတွက်အခြေခံလိုအပ်တာတွေဘာမှလုပ်လို့မရအောင်ခက်သွားပါတယ
်အာဖဂန်မှာတာလီဘန်တွေမအုပ်ချုပ်ခင်ကာလကတည်းကပါကစ္စတန်ကိုရောက်လာတဲ့အာဖဂန်ဒုက္ခသည်ပေါင်း3000နီးပါးရှိပါတယ်အများစုက1980ပြည့်လွန်ကာလဆိုဗီယက်ယူနီယံနဲ့အာဖဂန်ဘာသာရေးအဖွဲ့မူဂျာဟီဒင်တပ်ဖွဲ့တွေအကြားဆယ်စုနှစ်နဲ့ချီဖြစ်ပွားခဲ့တဲ့တိုက်ပွဲကာလအတွင်းထွက်ပြေးလာကြတဲ့သူတွေပါအဲ့ဒီချိန်ကလေးကဆယ်စုနှစ်များစွာပါကစ္စတန်နိုင်ငံမှာနေထိုင်နေကြတဲ့ဒုက္ခသည်တွေထဲမှာတော့အခုအချိန်ထိတရားဝင်ဒုက္ခသည်ကမရှိတဲ့သူတွေရှိနေသေးတာပါအသက်ရောက်လာတဲ့ဒုက္ခသည်တွေကတော့ဥရောပဒါမှမဟုတ်မြောက်အမေရိကနိုင်ငံတွေကိုသွားရောက်အခြေချလိုကြတယ်လို့ပြောပါတယ် UNHCR အရာရှိတွေကတော့ဒုက္ခသည်စစ်စစ်ရေးကတ်ထုတ်ပေးဖို့ကအချိန်ယူရတယ်လို့ပြောပါတယ်
ဒုက္ခသည်တွေအလုံးရင်းနဲ့ဝင်လာတော့စစ်စစ်ကတ်ထုတ်ပေးရတဲ့အပိုင်းမှာပို့ပြီးခက်လာပါတယ်။ပို့တိုးလုံနိုင်ဖို့တော့စူးစမ်းနေပါတယ်။ဒါပေမဲ့သူတို့ကိုမေးမြန်းစစ်စစ်တာတွေကမလုပ်လို့မရပါဘူး။ဒါကအချိန်ပေးရပါတယ
်။အချိန်ထဲမှာပဲဒုက္ခသည်တွေအတွက်ကတော့ဒီလိုကတ်မရှိတဲ့အတွက်ကျန်းမာရေးစောင့်ရှောက်မှုလို့အခြေခံကြတဲ့လိုအပ်ချက်တွေကိုတော့ခံစားဝင်မရကြပါဘူး
။မင်းတမ်ရှဖခါနာဝါယီချီဇ်ခဖလ်အစနာဒရတရာကေ
စင်းဟိုကျမတခါရောက်သွားတော့သူတို့ကတရားဝင်နေထိုင်ခွင့်အထောက်အထားကိုပြခိုင်းပါတယ်ဒုက္ခသည်ကလည်းမရှိပတ်စပို့လည်းမရှိတော့စေးကူလို့မရခဲ့ပါဘူ
းပါကစ္စတန်နိုင်ငံမှာတရားဝင်နေထိုင်ခွင့်ရဖို့စောင့်နေရဆဲဖြစ်တဲ့အက်တာရီအတွက်လည်းဆရာဝန်ဖြစ်ချင်တဲ့သူ့ရဲ့အိမ်မက်အကောင့်ထဲပေါ်နိုင်ပါအောင်မလားဆိုတာမသေချာမရေရာဖြစ်နေရပါတယ်ရှင
်မကင်ပြည်တွေပြပြပေးခဲ့တာပါရှင်။ဗီဒီယိုကနေကြာတာပြင်းနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ကြာတာပြင်းနေညတိုင်းတင်ဆက်ပေးနေကြ။ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA American တိုင်းရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနာဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် View American တန်ရဲ့ကြာတာပြည်နေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.32kHz 9303ညနဲ့9383ည9.52kHz 9885လိုင်းလက်မီတာ 190kHz 1505တို့ကနေအသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ကြာတာပြည်နေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေထဲကကျမကြီးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေအမတိုင်ခင်အရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသချက်ကိုနားဆင်ရကြရအောင်ပါ။ဒီတစ်ပတ်မှာတော့နားလည်မှုဆိုတဲ့ဆက်ဆံရေးဓလေ့အကြောင်းနားဆင်ရမှာပါ။စစ်အစိုးရအဆက်ဆက်ဖိနှိပ်ချုပ်ချယ်မှုခံနေရတဲ့အတိုင်းဒီမှာဘဝရည်တည်ရေးအတွက်နားလည်မှုယူကြရပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်။
ပြိပခန့်နဲ့အကြအတဲကာလတွေကိုမကြာခဏရင်ဆိုင်နေရတဲ့မြန်မာပြည်မှာဘဝရည်တည်ရေးအတွက်နားလည်မှုရှိဖို့လိုပါလေ။ပိတ်ပင်တမ်းပြင်းမှုကိုရှောင်ရှားပြီးအလုပ်ဖြစ်အောင်နားလည်မှုယူတာဟာမြန်မာတွေအတွက်ရိုးနေပြီဖြစ်ပေမဲ့နိုင်ငံခြားသားအတွက်ကတော့အထူးအဆန်းဖြစ်နေပါလေ။ဒါကြောင့်နားလည်မှုအကြောင်းကွင်းစင်သုတေသနလုပ်တဲ့အမျိုးသမီးပညာရှင်နှစ်ဦးကမကြာမီကစာရန်ထုတ်ထားပါလေ။ဩစတြေးလျနိုင်ငံသူဂျိန်းလင်းရောဘတ်နဲ့ဆွီဒန်နိုင်ငံသူအလစ်ဇဘက်လက်ဘယ်ရိုတွေပူးတွဲရေးသားတဲ့စာရန်ဖြစ်ပါတယ်။ဆေးအာဏာသိမ်းပြီးမကြာမီ CDM အာဏာပြန်ဆန်ရေးလှုပ်ရှားမှုဖြစ်လာတဲ့အခါတပိတ်မဝင်သားတဲ့အတွက်ပေါ်ရင်လူလိုရင်ယူဆိုတဲ့ဆောင်ပုဒ်နဲ့ပြည်သူလူထုကထောက်ပံ့ကြပါတယ်။ပြည်သူရဲ့မိသားစုစိတ်ဓာတ်ကိုပြသလိုက်တာပါပဲ။စစ်တပ်အုပ်ချုပ်မှုအောက်မှာအနည်း60လောက်နေခဲ့ရတဲ့ပြည်သူလူထုဟာနားလည်မှုယူပြီးအစိုးရရန်တရားနဲ့တပ်နိုင်သမီးကကင်းရှင်းအောင်နေကြပါတယ်။မြန်မာတရုတ်ကာပြားတွေဟာနားလည်မှုယူနိုင်လို့သူတို့အဖွဲ့အစည်းကိုတည်ဆောက်နိုင်တာဖြစ်ပါတယ်တဲ့။အိန္ဒိယဈေးကွက်ဟာလည်းနားလည်မှုရယူနိုင်လို့ရပ်တည်နိုင်တာဖြစ်ပါတယ်တဲ့
။နားလည်မှုသဘောတရားကိုသိနိုင်အောင်2019နဲ့2020ကြား9နှစ်လောက်ကွင်းစင်သုတေသနလုပ်ရတယ်လို့ဆိုပါတယ်။တူဦးချင်းဆက်ဆံမှုကစပြီးလူများစုဆက်ဆံရေးအထိနားလည်မှုယူနိုင်တဲ့အတွက်လူမှုရေးနိုင်ငံရေးခြားနားမှုကိုကျော်ဖြတ်နိုင်ပါတယ်။နားလည်မှုဟာပေါင်းကူတရာဖြစ်လို့လင်းနေမယားနားလည်မှုရှိမှရေရှည်ပေါင်းသင်းနိုင်ပါတယ်။ကိုချင်းစာနာစိတ်ရှိတာဟာလည်းနားလည်မှုတစ်မျိုးလို့ဆိုပါတယ်။ဒါပေမဲ့အစိုးရအရာတန်းနဲ့နားလည်မှုရယူရမှာငွေကြေးကပါဝင်လာပါတယ်။တရုတ်ဓလေ့ထုံးစံမှာအပြန်အလှန်အကျိုးပြုတာဟာနားလည်မှုနဲ့ဆင်တူတယ်လို့ဆိုပါတယ်ပြည်သူအချင်းချင်းဆက်ဆံရမှာသုံးတဲ့နားလည်မှုစီးပွားရေးမှာသုံးတဲ့နားလည်မှုအစိုးရနဲ့ဆက်ဆံတဲ့အခါသုံးတဲ့နားလည်မှုဆိုပြီးသုံးမျိုးခွဲကြပြီးတင်ပြထားပါတယ
်အင်းနေရှင်တွေတဦးနဲ့တဦးကူညီရိုင်းပင်းတာဟာပြည်သူရဲ့အခြေခံနားလည်မှုသဘောလို့ဆိုပါတယ်ခင်မင်ရင်းနှီးမှုနဲ့ယုံကြည်မှုကိုအခြေခံတဲ့အပြန်အလှန်အကျိုးပြုတဲ့ဓလေ့ဖြစ်ပါတယ်တရုတ်လိုဂွန်ရှိလိုခေါ်တဲ့အပြန်အလှန်အကျိုးပြုတဲ့လူမှုဆက်ဆံရေးနဲ့ခက်ဆစဉ်တူပါလေဒီအစ်စ်မှာငွေကြေးပါဝင်တာနေပါပါလေဘာသာရေးကိစ္စတွေမှာအလူငွေထည့်ပြီးဆက်ဆံရေးအကောင့်လုပ်တာမျိုးတွေရှိပါတယ်မြန်မာပြည်လိုမကြာခဏနိုင်ငံရေးအုံကျွမှုဖြစ်တဲ့နေရာမှာအစိုးရအနေနဲ့ထိထိရောက်ရောက်မလုပ်နိုင်တာတွေအများကြီးရှိပါတယ်လက်တွေ့အခြေအနေကိုလိုက်ပြီးလုပ်ရတဲ့ကိစ္စတွေအများကြီးရှိပါတယ်ဥပမာကိုလိုနီကမြန်မာပြည်မှာနိုင်ငံခြားသားပိုင်တိုက်တာအင်အားတွေရှိပါတယ်လွတ်လပ်ရေးရတဲ့အခါမှာအင်အားပိုင်ဆိုင်မှုမှာပြဿနာရှုပ်ထွေးလာပါတယ
်1948ခုဥပဒေအရနိုင်ငံခြားသားမှတ်ပုံနဲ့ကင်သူဟာအင်အားရောင်းဝယ်ခွင့်မရှိပါဘူးဒါပေမဲ့နားလည်မှုနဲ့ရောင်းဝယ်နေတာယနေ့အထိရှိနေဆဲဖြစ်ပါတယ်တိုက်တာအင်အားရဲ့မူလပိုင်ရှင်အမည်ကိုမပြောင်းဘဲနားလည်မှုနဲ့ရောင်းဝယ်ပြုလုပ်နေကြတာဖြစ်ပါတယ်အစိုးရတိုက်ခန်းကိုလည်းဒီနည်းနဲ့ပဲရောင်းဝယ်နေကြပါတယ် နားလည်မှုနဲ့ဝယ်ထားတဲ့တိုက်ခန်းကနေဝယ်သူကိုနှင်ထုတ်ပန်ခွင့်မရှိအောင်ဥပဒေနဲ့အကာအကွယ်ပေးထားပါတယ်ဥပဒေကြောင်းဘက်ကကြည့်မယ်ဆိုရင်ဝယ်ခွင့်မရှိတဲ့ပစ္စည်းကိုဝယ်တာဟာတရားမဝင်ပါဘူးဒါပေမဲ့လက်တွေ့အခြေအနေနဲ့ပြဋ္ဌာန်းထားတဲ့ဥပဒေဖိလာကန့်လန့်ဖြစ်နေတာကိုအစဉ်ပြေသွားအောင်နားလည်မှုကိုတုံးပြီးရောင်းဝယ်နေကြတာပါတရားဥပဒေအရဝယ်ခွင့်မရှိသူကိုနားလည်မှုနဲ့ဝယ်ခွင့်ပေးလိုက်တာဖြစ်ပါတယ
်အစိုးရရန်တရားနဲ့ဆက်ဆံရမှာနားလည်မှုယူတယ်ဆိုတာကတော့သက်ဆိုင်ရာအာဏာပိုင်ကိုလက်ပေးပြီးအခွင့်အရေးယူတာဖြစ်ပါတယ်အာဏာသိမ်းစစ်ကောင်စီဟာနေရာတိုင်းကိုချုပ်ကိုင်နိုင်တာမဟုတ်တဲ့အတွက်နေရာအတော်များများမှာအလုပ်ပြအောင်နားလည်မှုယူရပါတယ်လူတို့ကအောက်ခြေမှာနားလည်မှုယူပြီးခရိုနီတထဲကြီးတွေကတော့ခေါင်းဆောင်ပိုင်းနဲ့နားလည်မှုယူကြပါလေ။မြေမြုံ၍လူမျိုးမပြုတ်လူမျိုးမှလူမျိုးပြုတ်ပြီဆိုတဲ့လူမျိုးရေးဆောင်ဖို့ကိုပြတ်တက်ထားတဲ့လူမှုကြီးကြရေးဌာနဟာနိုင်ငံသားစီစီရေးလက်မှတ်ထုတ်ပေးနိုင်ပါလေ။ဒီလက်မှတ်ရှိမှအလုပ်ဖြစ်တယ်လို့ဒီလက်မှတ်ရဖို့ကလည်းခက်ခဲပါလေ။ဒါကြောင့်လက်ပေးလက်ယူအများဆုံးအစိုးရဌာနပြစ်လာပါလေ။နိုင်ငံသားစီစီမှတ်ပုံတင်လျှောက်တဲ့အချိန်ဟာအနည်း20လောက်အထိကြာရတတ်မှုဒီတော့အတွင်းမှာနားလည်မှုယူတာဟာငွေညှိခံရတဲ့သဘောမျိုးဖြစ်နေပါတယ်။လုပ်ငန်းပွင့်လင်းမြင်သာဖို့တောင်းဆိုနေတဲ့ကိစ္စမှာနားလည်မှုရဖို့လက်ထိုးနေရပါတယ်။စစ်ကောင်စီကပြည်သူဝန်ဆောင်လုပ်ငန်းကိုဦးစားမပေးဘဲကျန်းမာရေးလုပ်သားကိုအရေးယူနေချိန်မှာပြည်သူလူထုဟာနားလည်မှုနဲ့ဆက်လက်ရှင်သန်နေရပါတယ်ခင်ဗျာ။
ဦးအောင်ခေရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဆက်ပြီးတော့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုမတင်ဆက်ပေးခင်အပတ်စဉ်ကျန်းမာရေးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်ကာလကိုခံအားကောင်းမှုစားတောက်သင့်ပုံအကြောင်းပြောပြပေးထားပါရယ်။လက်ရှိမှာကိုဗစ်ကာလဖြစ်တာအပြင်ရာသီတုပ်ကွေးလည်းဖြစ်နေတာမို့ကျန်းမာရေးကောင်းအောင်ကိုခံအားမြင့်တင်နိုင်ဖို့စားတောက်ပုံကအရေးပါတယ်လို့အာဟာရပညာရှင်တွေကဆိုပါရယ်။စားတောက်ပုံကြောင့်ကိုခံအားကောင်းတာကကိုဗစ်နဲ့တုပ်ကွေးကာလမှာဘလို့အကျိုးဖြစ်စေပါသလဲ။အဓိကဘလို့စားသုံးသင့်ပါသလဲ။ဒီအကြောင်းနယူးယောက်ကော်နယ်တက္ကသိုလ်ကအပြည့်ပြည့်ဆိုင်ရာအစာအာဟာရဆိုင်ရာပမောက္ခဒေါက်တာခင်မာချိုကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာခင်မာချိုခင်ဗျာကျွန်တော်တို့အခုဒီကိုဗစ်ကာလလည်းဖြစ်တုတ်ကွေးတွေလည်းကြုံနေရတဲ့အချိန်မှာကျန်းမာရေးကောင်းပေါ့နော်အဓိကတော့ဒီကိုခံအားကိုမြင့်တင်နိုင်ဖို့အတွက်ဘလို့ပဲပုံဒီအာဟာရပြည့်အောင်စားသင့်တောက်သင့်ပုံကိုအဓိကဆွေးနွေးမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆင်မ
ဒီကိုကံအားကောင်းအောင်လို့အဓိကဘယ်လိုမျိုးနေစဉ်စားတောက်နေထိုင်မှုမှာဘယ်လိုမျိုးစီကံလေးထားပြီးတော့စားသွားမလဲဆိုတာလေးကတော့သိပြီးတော့အဓိကကြတယ်။ဘာဖြစ်လို့လဲဆိုတော့ကျမကိုနိုင်ကူတီးမလိုက်ကြီးလုပ်နေတယ်သူပြေသနာမှာကိုပဲကျမတို့ရဲ့ဒီ post covid မှာ6လ treatment ပေးတယ် 1 year treatment ပေးတယ်အဲ့ဒီ patients တွေကိုကျမတို့ကပြန်ပြီးတော့စစ်ဆေးနေရတယ်။အဲ့ဒီအချိန်မှာအဓိကအစစ်ဆေးရဆုံးကကိုကံအားကောင်းအောင်နေစဉ်စားတဲ့အစာတောက်တွေမှာစနစ်တကျစားခြင်းဟာထိတ်ဆုံးမှနေရာယူနေရပေါ့เนาะအဲ့တော့ကျမကပထမအဦးဆုံးပြောချင်တာကတော့ကျမတို့ဒီနေ့စဉ်စားသုံးနေတဲ့နေထိုင်စားတောက်တဲ့အစာအတောင်မှာပေါ့เนาะအဲ့တော့လူတိုင်းကအစာအတောင်နဲ့မกินဘူးဆိုတော့အိယာနိုးတာမျက်စိနှလုံးပွင့်တာနဲ့ကျမတို့ကစားပြီးတော့စားတော့မယ်ရင်ွေးတစ်ခွက်ကော်ဖီတစ်ခွက်တောက်တော့မယ်ဆိုအဲ့လိုတည်တည်လေးကနေစားပြီးတော့ညအိယာဝန်ခံကြီးထိပေါ့เนาะအဲ့ဒီတနေ့ကုန်လုံးစားတဲ့အစာအတောင်ကလေးတွေမှာနည်းနည်းလေးအတိလေးနဲ့တတိလေးနဲ့ကပ်ပြီးတော့စီကံလေးနဲ့ဘယ်လိုစားသွားမလဲဆိုတာကရလာတဲ့အကျိုးသိရမှုကြတော့၃လတန်တီဖြစ်စေ၆လတန်တီဖြစ်စေအခုလိုတစ်နှစ်တန်တီဖြစ်စေမှာလူတယောက်ရဲ့ကိုယ်ခံအားခုခံမှုရဲ့အစွမ်းတရားမှုကအရန်ကိုထိရောက်သွားတာကိုတွေ့ရတယ်။အဲ့တော့ကျမတို့ဈေးကြီးပေးဝယ်တဲ့ဈေးကြီးပေးပြီးတော့တောက်ခိုင်းတဲ့ဒီ medications ဆေးတွေကိုတောင်မှဒီအာဟာရကအများကြီးလွှမ်းမိုးပြီးတော့ထိရောက်တာကိုကျမတို့ဒါသူတေသနာအရာတွေ့ရတယ်။ဒါကြောင့်မို့လို့ဒီအစာအတောက်ကြီးဟောပော့ပော့လေးမတွေးဘဲနဲ့စီးနဲ့ကန်းနဲ့စားရင်အစာလဲစီးစီးလဲအစာဆိုလူတွေကပော့ပော့လေးပဲပြောတာတကယ်လိုက်လို့ဖို့ကြတော့အာနင်းကြတယ
်။ဟုတ်ကဲ့ဆရာမအဲ့တော့အခုလိုကိုခံအားကောင်းခြင်းအဖြစ်ပေါ့နော်။ဒီကိုဗစ်အပေါ်မှာဘယ်လိုသက်ရောက်မှုရှိနေလဲဆရာမ
။အင်တာဗျူးတွေကဂျူးရတာပေါ့နော်။အဲ့ဒီဟာတွေတွေ့ရှိကြရာဘာဖြစ်လဲဆိုတော့အဲ့ဒါအဲ့လိုမျိုးကိုခံအားတွေကောင်းတဲ့အတွက်ကြောင့်မို့လို့ဒီ infection ကိုမဝင်သလောက်အောင်ကိုဖြစ်ယောဂကုသမှုကိုလုံးဝမခံရလောက်အောင်အထီအောင်ကိုသူကအဖြေထွက်တယ်အဲ့ဒီမှာမှသ ူကအကန့်အကြောင်းမလားလို့ဟိုကူးသွားတဲ့လူရှိတယ်ပေါ့စတစ်ကေ့စ်ကူးသွားတဲ့လူရှိတယ်အဲ့လိုကူးသွားလို့ပေါ့စတစ်ကေ့စ်ဖြစ်တာတော့မှသူကကြောက်တာချက်ချင်းမြန်တယ်ကိုကံအားကောင်းတဲ့အတွက်သူကကိုကံအားကောင်းတာကနေ့တိုင်းကောင်းအောင်ကြိုးစားနေတယ်သို့တော်လည်းပဲကိုနားမှာရှိတဲ့တငယ်ချင်းတယောက်ဖြစ်တာကိုကိုမသိလိုက်ဘူးသူကိုနိုင်လည်းမသိလို့သူဟတ်ချိုးချီလိုက်တဲ့အချိန်မှာကိုကအနားမှာရှိနေတယ်အဲ့ဒီအချိန်မှာဖက်ခနဲ့ဆိုပို့လေကိုကံအားလေးကရုတ်တရက်ကိုကအိမ်ညာအရင်မဝတဲ့အခါမျိုးလို့အစားအသောက်ကိုတရက်လောက်မစားလိုက်တဲ့အခါမျိုးလို့အဲ့လောက်ကလေးနည်းနည်းလေးမှာဖက်ဆိုကိုလာကူးလိုက်တဲ့အချိန်မျိုးမှာဆိုရင်တော့ပြန်ပြီးတော့ခုခံနိုင်စွမ်းကအယမ်းမြင့်ဒါကတစ်ချက်ဒီယောဂနဲ့ပတ်သက်လို့နောက်တစ်ခုကကြတော့ပုံမှန်ကိုယ်ခံအားကောင်းနေတဲ့သူတယောက်ကဘာဖြစ်လဲဆိုတော့ခန္ဓာကိုယ်ရဲ့ရုပ်ပိုင်းဆိုင်ရာတွေကသူကပုံမှန်အချက်ချက်လက်ပတ်တာမှန်ကန်တဲ့အတွက်အထူးသဖြင့်ဒီအုံနောက်ကိုသတင်းပို့တာအရင်မှန်တယ်အုံနောက်ကိုသတင်းပို့တာမှန်တဲ့အခါကျတော့ကိုကလူခန္ဓာကိုယ်ကတွက်လက်တက်ကြွနေတယ်အဲ့တော့တွက်လက်တက်ကြွနေတော့အလုပ်တစ်ခုဆိုရင်လုပ်ရတာ potential maximum potential ပေါ့အမြင့်ဆုံးအထိစွမ်းဆောင်နိုင်စွမ်းတွေရှိတယ်ကိုယ်ခံအားကောင်းခြင်းကြောင့်ပေါ့နော်နောက်တစ်ခုကကြတော့ဘာဖြစ်လဲဆိုတော့ကိုကအဓိကပေါ့နော်ပတ်စံ saving ဖြစ်တယ်ဘယ်မှာလဲဆိုတော့ကိုရဲ့ save ဖို့လည်းမကုန်ဘူးအခုဆိုလို့ရှိရင်ကျမရဲ့ insurance ရှိတော့လည်းပဲကိုကကျန်းမာတဲ့အတွက်ဆေးရုံလည်းသွားစရာမလိုဘူးဈေးကန်လည်းသွားပြီးတတုတုသွားနေစရာမလိုတော့အဲ့တော့အချိန်အားဖြင့်လည်းဆေးရုံဈေးကန်သွားရမယ်အချိန်ကိုကိုကညော့သွားတယ်ဆေးရုံဈေးကန်မှာသွားပြီးပေးရမယ်ပတ်စံ save ဖို့တွေပေးရမယ်ပတ်စံလည်းကိုကညော့သွားတယ်အဲ့တော့လေယောဂတွေခံစားရကြောင့်ယောဂတွေခံစားရမှုကြောင့်ကိုတွေ့ကြုံရမယ်စိတ်ညစ်တာတွေစိတ်ပြက်တာတွေစိတ်ထောင်းကိုကြီးဖြစ်တာတွေလည်းကိုမရှိတော့ဘူးအဲ့တော့ဘာပဲပြောပြောကိုကအားကောင်းခြင်းရဲ့ထွက်လာတဲ့ outcomes ပေါ့နော် positive outcomes တရားတော့အများကြီးရှိတယ်အဲ့တော့ तू ကမျက်စိနဲ့မြင်ရတဲ့ visibility ရှိတယ်မျက်စိနဲ့မမြင်ရတဲ့ invisible outcomes တွေရှိတဲ့အတွက်ကိုကအားကောင်းအောင်လုပ်ခြင်းရတော့ not only ဒီ covid-19 ကိုကာကွယ်ရုံသာမကပါဘူးလူတိုင်းလူတိုင်းရဲ့ဘဝဒီ life ကို improve for တိုးတက်အောင်လုပ်တဲ့နေရာမှာလေကိုကံအားကောင်းခြင်းဟာအင်မတန်မှာထည့်ရောက်မှုရှိပါတယ်လို့
ဟုတ်ကဲ့ဆင်မအဲ့တော့ဒီကိုကံအားကောင်းအောင်ဟာရပြည့်ဝမှုပေါ့နော်ဘလို့အသေးစိတ်စားစင်တာကိုအရေးကြီးဆုံးကနေစပြီးတော့ရှင်းပြပေးပါလားဆင်မ
အဲ့တော့အရေးကြီးဆုံးလေးပေါ့နော်အများကြီးတရားနေမှာခုနှစ်ချက်ပေါ့နော်ပြည့်တက်ဒီလေရှင်းရှင်းလင်းလင်းလေးနားလဲရအောင်လိုက်လို့လို့လဲလွယ်တဲ့အကြောင်းအရာလေးခုနှစ်ချက်အဲ့တော့နံပါတ်1အချက်ကကြတော့ခုကျွန်တော်တို့မြန်မာပြည်မှာဆိုရင်မိုးရာသီပေါ့ပုံမှန်ရာသီ seasonal flu လို့ပြောတဲ့ဒီနှာစီးချောင်းဆိုးတုတ်ကွေးရောဂါလည်းဖြစ်တယ်အဲ့ဒီကလည်း covid နဲ့ကခက်ဆင်းဆင်းအဲ့တော့ covid ကိုပဲကာကွယ်ရလဲရောက်တယ်ရာသီတုတ်ကွေးကိုလည်းကာကွယ်ရလဲရောက်တဲ့အတွက်ကျမတို့မိုးရသီမှာပေါ်တယ်မြန်မာပြည်ကတကယ်အစာအတောက်တွေအထူးသဖြင့်အသီးအရွက်တွေပေါ့ဟင်းပြီးဟင်းရွက်တွေရှိမယ်အသီးတွေရှိမယ်နောက်တစ်ခုကတော့အစိအစံပေါ့ပဲမျိုးစုံပေါ့ပြီးလို့ရှိရင်ငါးမျိုးစုံပေါ့ဒါမျိုးလေးတွေကိုကိုယ့်ရဲ့ဝင်ငွေနဲ့ညတာပြီးတော့ကိုယ့်ရဲ့လက်တကမ်းမှာဝင်လို့ရတဲ့ကိုကရွာမနေရင်လည်းရွာမြို့သေးသေးလေးမှာနေရင်လည်းမြို့သေးသေးလေးမြို့ကြီးမှာနေရင်လည်းမြို့ကြီးအဲ့တော့လက်တကမ်းမှာလက်လန်းမိတလို့ကိုယ့်ရဲ့မိသားစုဥယျာဉ်နဲ့ညတာအောင်ချင့်ချင်းပြီးတော့ကိုကစားတဲ့နေရာမှာအဟာရလေးကိုပြည့်စုံအောင်ညတာအောင်စားတဲ့ balance healthy diet ပေါ့နော်ဆိုဒါလေးကိုတော့ဂရုစိုက်ပြီးတော့စဉ်းစားစေချင်တယ်အဲ့တော့ကိုကဟိုပတ်စံချမ်းသာစရာမလိုပါဘူးမြအောင်စားမယ်ဆိုလို့ရှိရင်ကိုကပထမဆုံးအသားတက်ပါအောင်စားမယ်အဲ့တော့အသားမတက်နိုင်ရင်ငါးစားမယ်ငါးမတက်နိုင်ရင်ကြက်ဥဘဲဥငုံဥစားမယ်အဲ့ဒါကမှမတက်နိုင်အောင်ဆိုရင်ကိုကပဲမျိုးစုံကိုစားမယ်ကျမတို့မြန်မာပြည်ကပဲမျိုးစုံကြီးအရန်ပေါ်ပါတယ်အဲ့တော့ချွင်းချက်ကလေးပဲဥမာမြန်မာပြည်မှာ၄ဘက်နာယောဂရှိတဲ့သူတွေခေါက်ယောဂရှိတဲ့သူကတော်တော်များကြတယ်ဆိုအဲ့ဒီများတဲ့အချိန်မှာသူတို့ဟိုမစားတဲ့ပဲရတော့ကလဘဲတို့သူတို့အစားသုံးများတဲ့ပဲပြုတ်လို့ခေါ်တဲ့ဇတော်ပဲပေါ့နော်အဲ့ဒါမျိုးလေးကိုရှောင်လိုက်မယ်ဆိုရင်ကျန်တဲ့ပဲမျိုးစုံကတော့ဒါကျမတို့မိသားစုတွေရမယ်အသားဓာတ်အတွက်ကိုအဓိကထောက်ပံ့ပေးတယ်အစားအသောက်တစ်မျိုးဖြစ်ပါတယ်အဲ့တော့မြန်မာပြည်မှာဒါပဲဆိုတာအချောက်ဖြစ်တဲ့အတွက်ရေစိမ်းထားမယ်ပြုတ်မယ်နောက်ကြွတုံလေးနဲ့တုပ်စားမယ်အဲကြွနှက်ကလေးနှုတ်စားမယ်ပဲဟင်းလေးရေစက်ကြဲလေးနဲ့ချက်စားမယ်ဒီလိုမျိုးလေးတွေစားတော့ဖွဲ့ရလေးတွေတစ်နှစ်တစ်မျိုးမယိုးအောင်ချက်စားမယ်ဆိုရင်ဒီပဲလေးပဲဈေးသက်သာတယ်မိသားစုအများကြီးရဲ့လိုအပ်တဲ့အသားဓာတ်ကိုဖြည့်တင်းပေးရရောက်မယ်ပြီးရင်လက်တကမ်းမှာလည်းဝယ်လို့ရတယ်ဒါထင်မိနေပဲပြုတ်ပြုတ်လက်စမိနေပဲပြုတ်ပြုတ်ပဲပြုတ်ဆိုတာလည်းလူတိုင်းပြုတ်တတ်တယ်ဆိုအဲ့တော့တကယ်လိုအပ်တဲ့အသားဓာတ်ကိုရပုံရသည်ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ကိုအမင်းတက်ပေးခဲ့တဲ့ကျမရဲ့ခဏကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကနေကြာတာရင်းနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုတခါတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာပါ။
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြဆိုပါတယ်မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဖကန့်ဆယ်စင်းတိုက်ပွဲအတွင်းအရက်သားတေဆုံးမှုတွေအပြင်လူနေအိမ်အလုံးကြီး400လောက်လည်းမိရှုဖြစ်စီခံလိုက်ရပါတယ်မြိုင်ကြီးကစစ်ဘေးရှောင်တွေကို BGF အဖွဲ့တစ်ဖွဲ့ကတပ်သားတွေစုဆောင်းနေတဲ့သတင်းလွှာတွေထဲမှာတော့ရခိုင်မှာဆန်စည်းတွေမြင့်တက်နေတဲ့အတွက်အခြေခံလူဒန်းစားတွေအခက်ကြုံနေကြတဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုကိုရော့ဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဖားကတ်မြို့နယ်ဆယ်စင်းရွာမှာစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA PDF ပူးပေါင်းတပ်တို့အကြားတိုက်ပွဲတွေဖြစ်ပွားနေပြီးစစ်တပ်ကလေကြောင်းကနေဘုံကျဲခဲ့တဲ့အပြင်နေအိမ်အလုံး400လောက်လဲမိရှုဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဩဂုတ်လ6ရက်နေ့နဲ့9ရက်နေ့တို့မှာနှစ်ဖက်ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒေသခံ10ယောက်ထပ်မံထိခိုက်သေဆုံးမှုတွေရှိခဲ့တယ်လို့ဆယ်စင်းဒေသခံတယောက်ကပြောပါတယ်စစ်တပ်ဘက်ကလက်နက်ကြီးတွေဆက်တနတ်တွေနဲ့ဆက်တိုက်ပစ်ခတ်ခဲ့တဲ့အပြင်ဩဂုတ်လ9ရက်နေ့ညမှာတော့ရွာတဲကိုလေရင်နဲ့ဘုံကျဲခဲ့ပြီးအခုလဲဆယ်စင်းဘုံကြီးကျောင်းမှာရွာသား100ထပ်မံပိတ်မိနေပါတယ
်စစ်ကောင်စီကောင်းဆောင်အပြင်စစ်ကောင်စီရဲ့ငင်းချမ်းရေးကိုယ်စားလှယ်တွေနဲ့နေပြည်တော်မှာတွေ့ဆုံချင်းစစ်တပ်ကဖမ်းဆီးထားတဲ့ SSPB တပ်သားတွေနဲ့ပတ်သက်ဆက်နွယ်သူတွေကိုလွှတ်ပေးဖို့အပြင်ငင်းချမ်းရေးနဲ့နိုင်ငံတူးတက်ရေးအတွက်ဆွေးနွေးခဲ့ကြတယ်လို့ SSPB ပြောခွင့်ရဘူမှုဆိုင်ဖုံးဟန်ကပြောပါတယ်ရှမ်းပြည်တူတေးပါတီရှမ်းပြည်တမတော် SSPP SSA ကိုယ်စားလှယ်တွေနေပြည်တော်ကိုရောက်ရှိပြီးစစ်ကောင်စီခေါင်းဆောင်နဲ့စစ်ကောင်စီရဲ့ငင်းချမ်းရေးကိုယ်စားလှယ်တွေနဲ့ဆွေးနွေးမှုပြုလုပ်ခဲ့ပါတယ်။ဩဂုတ်လ၄ရက်နေ့မှာ SSPP SSA ဘက်ကဒုတိယဥက္ကဋ္ဌတိစက်ခေတိုင်းဒုတိယဥက္ကဋ္ဌနှင့်စက်ခွန်ဆိုင်ဗဟုကော်မတီဝင်ဆက်နော်လေးတို့ဦးဆောင်တဲ့အဖွဲ့ကဘူချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပြီးဩဂုတ်လ၅ရက်နေ့၆ရက်နေ့မှာတော့ငင်းချမ်းရေးကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ကြတာလို့ပြောပါတယ်
။လိုင်းပွဲမြို့နယ်မြန်ကြီးကိုစစ်ရှောင်းစခန်းမှာနေချောင်းဆောင်တပ် PGF ကတတ်တာတက်ဆုဆောင်ဖို့ဝင်ရောက်စီးရုံးတာတွေရှိတယ်လို့စစ်ဆောင်စခန်းမှာနေထိုင်သူတွေကပြောပါရယ်မြန်ကြီးငူဒေသမှာရှိတဲ့ပန်တော်မီ PGF တပ်စခန်းကတတ်တာတက်ဆုဆောင်နေတာဖြစ်ပြီးမလိုက်နိုင်တဲ့မိသားစုတွေကိုကြက်ချောက်သိန်းခန့်နေ10သိန်းကြားပေးရမယ်လို့လည်းချိန်ချောက်ပြောဆိုနေတာရှိတယ်လို့စစ်ဆောင်တယောက်ကပြောပါရယ်ဒါအပြင်အဲ့ဒီစစ်ဆောင်စခန်းပါဝင်မြန်ကြီးငူဒေသအတွင်းမှာရှိတဲ့ကျေးရွာတော်တော်များများမှာလည်းနေချောင်းဆောင်တပ် PGF ဘက်ကတတ်တာတက်ဆုဆောင်ဖို့မကြာခဏဝင်ရောက်ဖမ်းဆီးဆုဆောင်နေတာတွေရှိနေပါတယ
်မွန်ပြည်နယ်ရေးမြို့နယ်အတွင်းမကြာခဏပြစ်ခတ်မှုတွေဖြစ်ပွားနေပြီးလူသေဆုံးမှုတွေပါရှိလာတဲ့နောက်ဒီတန္တရအမိန့်3မင်းဆောင်2022ထုတ်ပြန်ကြောင်းနာဆာကကောင်စီရဲ့မြို့နယ်အုပ်ချုပ်ရေးမှုကကြီးညာလိုက်ပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာရက်ွက်ဒါမှမဟုတ်ကြီးရွာအုပ်စုအုပ်ချုပ်ရေးမှုထုတ်ခံချက်နိုင်ငံသားစီစီကပြားမပါပဲနေမီကျော်လွန်ခရီးသွားလာခြင်းမပြုရန်ရေးမြို့နယ်ရဲ့နေနမိတ်အတွင်းမိသည့်ရင်နဲ့လူကိုမစူည8နာရီကနေမနေ့4နာရီအတွင်းဖြတ်တန်းသွားလာခြင်းလုံးဝမပြုဖို့ဩဂုတ်လ9ရက်နေ့ကထုတ်ပြန်လိုက်တာပါဩဂုတ်လ3ရက်နေ့ကရေးမြုံနယ်လဝကယုံအတွင်ရီဘလူးအဖွဲ့ကဝင်ရောက်ပစ်ခတ်မှုကြောင့်လဝကယုံက၄ဦးတေဆုံးခဲ့တဲ့ဖြစ်စဉ်ဖြစ်ပြီးနောက်အခုလိုထုတ်ပြန်လိုက်တာလို့ရီဒီတာခန်တယောက်ကပြောပါတယ်
ရခိုင်ပြည်နယ်ကြောက်တော်မြို့မဟာမုဏိဖះမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဩဂုတ်လ9ရက်ညအချိန်မှာအကြောင်းမဲ့လက်နက်ကြီးလက်နက်ငယ်တွေအဆက်မပြတ်ပစ်ခတ်ခဲ့တယ်လို့ကြောက်တော်မြို့ခံတွေကပြောပါရယ်ည8နာရီအချိန်ခန့်မှာလက်နက်ကြီး3ချက်နဲ့လက်နက်ငယ်တွေပစ်ခတ်ခဲ့တာဖြစ်ပြီးစစ်ရေးတင်းမာနေတဲ့အချိန်အခုလိုအကြောင်းမဲ့ပစ်ခတ်တဲ့အတွက်ဒေသတွင်းမှာစိုးရိမ်မှုရှိနေကြပါရယ်မဟာမုဏိဖះမှာစစ်ကောင်စီတပ်ဖွဲ့ကတဲအိတ်အကာအကွယ်တွေနဲ့မြေကရုတ်ကျင်းတွေတူးပြီးနေရာယူထားနှစ်နဲ့ချီကြနေပြီဖြစ်ပါတယ်ဩဂုတ်လ9ရက်နေ့မှာကြောက်တော်မျိုးကဖះပေါင်းနဲ့ပေါင်းတုတ်ရွာထဲကရွာသားတွေကိုခေါ်ယူစစ်ဆေးနေတဲ့အတွက်ရွာသားတချို့လည်းတိတ်ရှောင်နေကြပါတယ
်စစ်အာဏာရှင်စနစ်ကိုစန့်ကျင်တော်လှန်တိုက်ခိုက်ရင်မျက်လုံးနှစ်ဖက်ဆုံးရှုံးသွားတဲ့ချင်းတော်လှန်ရဲဘော်တွေကိုချင်း Relief Funding Program ချင်းရံပုံငွေအဖွဲ့တူမီတီအစီအစဉ်ကနေစီကူတာစေဖြစ်ပေးဖို့ပြင်ဆင်နေတယ်လို့သိရပါတယ်အခုလက်ရှိမှာတော့ချင်းတော်လိုင်းတပ်ဖွဲ့တွေကမျက်လုံးနှစ်ဖက်ဆုံးရှုံးသူ9ယောက်ရှိပြီး CDF မတူပီတပ်ဖွဲ့က2ယောက် CNDF တပ်ဖွဲ့က2ယောက် CDF လောက်တူတပ်ဖွဲ့က1ယောက် CDF KKG တပ်ဖွဲ့က1ယောက်နဲ့ချင်းမျိုးသားတပ်မတော် CNA တပ်ဖွဲ့က1ယောက်လို့ဖြစ်ကြတယ်လို့ချင်းရပုံငွေအဖွဲ့ကပြောပါတယ် တော်လိုင်းကာလအတွင်းမျက်လုံးနှစ်ဖက်စလုံးရှုံရှုံလိုက်ရတဲ့ချင်းတော်လိုင်းရဲဘော်တို့ရဲ့စရင်ကိုချင်းညာပုံငွေအဖွဲ့အနေနဲ့ဆက်လက်ပြုစုနေပြီးစရင်မကြံခဲ့စီဖို့ CRFP ကိုစရင်ပေးသွင်းကြဖို့တည်ပေးဖိတ်ခေါ်ထားပါတယ်။ပတ်စဉ်သုံးထီရောက်လာတဲ့ဒူမီထီအစီစဉ်ကရန်ပုံငွေအဖြစ်အမေရိကန်ဒေါ်လာ2530ရထားပြီလို့လည်းသိရပါတယ်။
သတင်းတော်တွေကိုတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေအပါအဝင်မြို့တချို့မှာတော့အခုရက်ပိုင်းအတွင်းဆန်နဲ့စားတောက်ကုန်ဈေးနှုန်းတွေမြင့်တက်လာတဲ့အတွက်အခြေခံလူရန်းစားတွေစားတောက်ရေးမှာအခက်ကြုံနေကြရပါတယ်နောက်ထပ်လည်းဆန်ဈေးတွေတက်ဖို့အလားလာရှိနေတာကြောင့်စိုးရိမ်မှုတွေတိုးမြင့်နေကြပါတယ်ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်ရှင
်စိုက်တွေကြောက်တော်နဲ့မန်းပြဆားတွေမြို့တွေအပါအဝင်တခြားမြို့တွေမှာလည်းဆန်နဲ့စားစီပါဝင်တခြားစားတောက်ကုန်ပစ္စည်းတွေဈေးတားနေတယ်လို့ဆန်ဆိုင်ပိုက်ချောင်တွေကပြောပါတယ်ကျောက်တော်မြို့မှာတော့ဆန်မြို့အစလိုက်တိတ်ကိုအရင်ကထကျဲ6000ကနေကျဲ1000အထိဈေးတားနေတယ်လို့ဆန်ဆိုင်ပိုက်ချောင်တယောက်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်အဲဒါဆိုကျဲ1000လောက်တက်လာပါဈေးတားနေဆိုတော့ကအလုံးဆန်တ
ားရင်းတဲ့ဆိုင်1000လောက်တက်သွားတယ်ဈေးကတော့အလုံးတက်တာပါပဲအိန္ဒိယခြေကတော့အရင်3000 3400လောက်ရှိတယ်အခုတော့3800 8000လောက်ရှိတယ်တိရီဒုံကတော့အရင်က3800 8000အခုတော့4000ရှိပါတယ်ကျွန်တော်တို့ရခိုင်ခေါ်ဆန်ကြီးလဲအရင်ဆို4000အခုတော့4000ခွဲရှိတယ
်အခုလို့ဈေးတရတာကတော့ရန်ကုန်မှာလေဆန်ဈေးတွေတနေသလိုရခိုင်ဘက်ကိုပြည်စစ်တွေသေးယူရမှာအစိုက်အစင်နဲ့ကဲသဲမှုတွေရှိနေတဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်။စိုက်တွေမျိုးကဆန်ရော့ဆိုက်ပိုက်ရှင်အမျိုးသမီးတယောက်ကလည်းဆန်နဲ့စစီဈေးတွေမြင့်တားနေတယ်လို့ပြောပါတယ်။နောက်ထပ်လေဆန်ဈေးတွေတားဖို့ရှိတဲ့အတွက်ဆန်တွေကိုအမြန်ရောက်မထုတ်ဖို့ဆန်တကြီးတွေကတတိပိတာတွေလည်းရှိနေတယ်လို့အဲ့ဒီအမျိုးသမီးကပြောပါတယ်။မင်းများမျိုးနဲ့ဖက်မှာတော့ဆန်စပတွေကိုငွေတက်နိုင်သူတွေကဝေစုနေကြသလိုရွှေဝါထွက်နဲ့ပေါ်ဆဲမဲဆန်ကအရင်ကတည်းကကျဲ1000တသားတွေလို့ဒေသခံအမျိုးသမီးတယောက်ကပြောပါတယ်။စိုက်တွေမျိုးကနေစားလို့သမားအမျိုးသမီးတယောက်ကတော့ဆန်နဲ့စားသားကုန်ဈေးတွေမြင့်တားနေတဲ့အတော့ပုံမှန်ဝန်ဝင်မရှိတဲ့မိသားစုတွေမှာအခါတွေးနေကြရတယ်လို့ပြောပါတယ
်။ဈေးနှုန်းတွေတက်တော့တရက်လုံးတရက်စားတွေကလိုက်မမီဘူးလေ။ယောက်ျားတစ်နှစ်ကူလီထမ်းလို့1000တောင်မရတာ။အဲ့ဒီတည်းမှာဆန်ကမိသွေးကအဲ့ဒီကြားမှာအကြောင်းလားကလည်းတမျိုးဆိုတော့လိုက်မမီဘူး။
ဒီနိုင်မိုးရသည်မှာမိုးရသန့်မှုနေပါတဲ့အတော့ရခိုင်ကလေယာဉ်လုပ်ငန်းတွေပြသခဲ့ရသလိုလေသမားအများစုကလည်းကုန်ကြစရိုက်များတာကြောင့်လေလုပ်ငန်းတွေကိုရင်းနှီးခဲ့ကြပါတယ်။ဒါကြောင့်လေလာမယ့်နိုင်မှာလေရခိုင်ပြည်မှာစားသောက်ရတော့အခကြုံရနိုင်တယ်လို့သုံးသဲမှုတွေလည်းရှိနေကြပါတယ
်။2020ရွေးကောက်ပွဲမှာမဲစီရင်မာရွေးမှုတွေနဲ့မဲမတမာမှုတွေရှိခဲ့တယ်ဆိုပြီး2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့လွတ်တော်တင်စခေါ်ရမယ့်နေ့မှာပဲစစ်တပ်ကနိုင်ငံအာဏာကိုချုပ်ကင်လိုက်တာဖြစ်ပါတယ်။အခု2022ခုနှစ်ဩဂတ်စ်လ1ရက်နေ့မှာတော့18လတင်းတင်းပြည့်သွားပါပြီ။ဒီကာလအတွင်းနိုင်ငံထဲမှာအဖက်ဖက်ကအခြေအနေတွေဆိုးရွားနေပြီးကြာရှုံးတဲ့နိုင်ငံဘက်ကဥတီနေပြီလို့ဆိုကြပါတယ်။ဒီအကြောင်းကိုတော့ယမင်းကစူးစီးတင်ဆက်ပေးထားပါတယ်။
အာဏာမသိမ်းခင်မှာရှိခဲ့တဲ့ပွေးလင်းစဒီမိုကရေစီအတွင်ကူးပြောင်းရေးကာလနဲ့နှိုင်းယှဉ်ရင်လက်ရှိနိုင်ငံရေးအခြေအနေကအတော်ဆိုးနေတယ်လို့နိုင်ငံရေးလေးလာသူဦးရထွန်းကသုံးသပ်ပါတယ
်။ဒီနှစ်နဲ့6လအတွင်းမှာကတော့အဓိကအားဖြင့်သူတို့တာဝန်ယူထားတဲ့နိုင်ငံတော်ကအင်းငန်းတည်ရေးကိစ္စကတော့တိတ်ထူးထူးခြားခြားကြီးဒီကောင်းလာတယ်လို့တော့ကျွန်တော်တော့မထင်ဘူး။2010 2015ဒီကျွန်တော်တို့ဒီမိုကရေစီဖွင့်ပေးတဲ့ကာလအများကြီးဆိုးတာပေါ့နော်အချိန်ကြီးက
စစ်တပ်ကအာဏာသိမ်းပြီးစစ်ရှိလာတာအတွင်းသတင်းဌာနဆက်တခုပိတ်သိမ်းခံခဲ့ရတယ်လို့သတင်းသမား140လောက်လည်းဖမ်းဆီးခံခဲ့ရပြီးတည်ဆုံးခဲ့တာရှိနေတာကြောင့်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကတိတိကျကျကျဆင်းသွားတယ်လို့သတင်းစာဆရာဦးမြင့်ကျော်ကပြောပါတယ
်ဒီနေ့ကမ်းမတိုင်ခင်ကတော့သတင်းမီဒီယာတွေကပုံပြီးတော့ပညာရှင်ဆန်အောင်ပေါ်ပြကြမယ်ဟောလားပရော်ဖက်ရှင်နယ်ဆန်အောင်လုပ်ကြမယ်ဟိုကြိုးစားမှုတွေအဲ့ဒီဟိုလောက်ဆောင်ရတာရှိတယ်အခုဒီကာလမှာတော့အဲ့ဒီအားလုံးကတော့ဒါရီကဒီအချိန်မှာမဖြစ်နိုင်တော့ဘူးဆိုတဲ့သဘောမျိုးနဲ့အကုန်ဟိုလင်းလို့ရှိတာတဲ့သဘောမျိုးရှိတယ်ဆိုတော့ဒီစနစ်ကွဲမှာအများအန်းပြောနေကြဒီဗဒင်းသမားခန်းခံတဲ့ကိစ္စတွေဗဒင်းသမားတွေဟိုအသက်ဆုံးရှုံးတဲ့အသက်ဆုံးရှုံးတဲ့ကိစ္စဒါရီကလည်းဗဒင်းကိုကျိုးလက်မဖော်ပြနိုင်အောင်ဖိအားပေးတဲ့ဟိုထက်တင်စင်းလာတဲ့အချက်လက်တွေဖြစ်လာတာပေါ့နော်
နိုင်ငံရေးလေးလာသုံးသပ်သူဦးတန်းစွန်းနိုင်ကတော့အခုတိုင်းပြည်ရဲ့အခြေအနေဟာကဏ္ဍအားလုံးမှာယိုယင်းကျဆင်းပြီးကြကြုံနိုင်ငံကိုဥတည်နေပြီလို့ပြောပါဗျ။
ဟ
အခုပြည်သူလူထုရဲ့အနေအထားအသက်ရှူဖို့မရှိတော့ဆွေးနွေးဖို့ဆိုတာတွေနဲ့ပတ်သက်လို့လူကစိတ်မဝင်စားဘူးရွေးကောက်ဖို့ဆိုတာတော့ဝေးရောအဲ့လိုအခြေအနေအောက်မှာအခုဗမာပြည်ဟာအထွေထွေပြိုကွဲမှုကြီးဖြစ်ဖို့အတွက်လက်တလုံးလောက်ပဲလိုတော့တယ်ဆိုတဲ့အခြေအနေရှိပါတယ်ကျွန်တော်တိုက်မိမှာရိပခတွေနဲ့အပြန်လန်းနော်တိုက်ခိုက်မှုတွေတပ်ဖြတ်မှုတွေဖြစ်စည်းမှုတွေနဲ့ပြည့်နေတဲ့ first state ဖြစ်တော့မယ်လို့ကျွန်တော်တို့ကတော့ယူဆနေကြပါတယ်ခင
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာဇက်တာကျူးလွန်နေတဲ့လူခွေရီချိုးဖောက်မှုတွေကြောင့်အခုဆိုရင်စစ်ကောင်စီနဲ့အလောက်သွဲမလုပ်ချင်တဲ့အတွက်နိုင်ငံတကာကယင်းနှီးမြှုပ်နှံမှုအချို့ဟာဇက်တိုက်ဆိုသလိုထွက်ခွာနေကြပါတယ်မြန်မာနိုင်ငံကစစ်ကောင်စီလက်ထက်အတွင်းကုန်စည်နှုန်းတွေဇက်တိုက်တက်နေပြီးစီးပွားရေးကအထူးမခံဖြစ်နေတယ်လို့ကမ္ဘာ့ဘဏ်ကဇူလိုင်လတတိယပတ်မှာပြောဆိုထားပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ဖက်ကမြွနယ်ဆယ်စင်းရွာမှာစစ်တပ်နဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ရမှာဒေသခံ၁၀ယောက်ထပ်မံထိခိုက်သေးဆုံးတဲ့အပြင်နေအိမ်၄၀၀လောက်လည်းမိရှုဖျက်ဆီးခံလိုက်ရတယ်လို့ဒေသခံတွေကပြောပါရယ်စစ်ခေါင်းဆောင်နဲ့တွေ့ဆုံချိန်စစ်တပ်ကဖမ်းဆီးထားတဲ့ SSPP တပ်သားတွေနဲ့ပတ်သက်ဆက်နွယ်သူတွေကိုလွတ်ပေးဖို့အပြင်ငြိမ်းချမ်းရေးနဲ့နိုင်ငံတိုးတက်ရေးအတွက်ဆွေးနွေးခဲ့ကြတယ်လို့ SSPP ပြောခွင့်ရကပြောပါရယ်
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းရင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ View American တန်လွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်တံလိုင်းအပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေကြည့်ရှုနိုင်ပါတယ်။မကြခင်အစီအစဉ်တွေပြီးဆုံးတော့မှာမို့ကြာတာရင်းနေညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်းကပြောပြပေးပါမရှင
့်။နိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးအကြမ်းဖက်ဖြိုခွဲမှုတွေလှုပ်ဆောင်လာတာတစ်နှစ်ခွဲကျော်ကြာလာတဲ့အချိန်အထိရင်နာတဲ့တဘာဝဒဏ်ငွေကရတဲ့အမျက်ဆုံးတွေစစ်တပ်ကရနေတော့မယ်လို့အတိုက်ခံအင်အားစုတွေနဲ့လူခွင့်ရလှူရှာသူတွေကပြောပါတယ်။အမေရိကန်လွတ်တော်အမတ်တွေကပါအလားတူတောင်းဆိုမှုတွေတဖြည်းဖြည်းများလာနေတာကြောင့်စစ်ကောင်စီကလက်နက်တွေဝယ်နေတဲ့အမေရိကန်ဒေါ်လာတွေထပ်မရနိုင်ရေးအတိုက်ခံအင်အားစုတွေနဲ့တက်ကြွလှူရှာသူတွေကအမေရိကန်အစိုးရထံတောင်းဆိုမှုတွေကိုအရှင်မြင့်လှုပ်ဆောင်လာနေကြပါတယ်။ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားကျွန်းဆွယ်ပေါ်ကစာကီလီတာအခြေစားစခန်းမှာစင်ကဲပေါက်ကွဲမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ရုရှားစစ်လေရင်ကိုစီပြစ်စည်းသွားတယ်လို့ယူကရိန်းကပို့ထုတ်နေမှာပြောပါရယ်ရုရှားဘက်ကတော့အင်ကန်နေကဖြစ်တော့ခဲ့တဲ့ပေါက်ကွဲမှုတွေကြောင့်လေရင်ဆုံးရှုံးမှုရှိတယ်ဆိုတာနဲ့လစ်တက်စခန်းတိုက်ခိုက်ခံရတယ်ဆိုတာကိုညင်းဆိုထားပါတယ်ဒါပေမဲ့ဂျိုရုကနေရိုက်ကူးထားတဲ့ဓာတ်ပုံတွေကတော့လေရင်ခုနှစ်စီးပေါက်ကွဲပြစ်စည်းနေတာနဲ့တခြားလေရင်တွေထိခိုက်ပြစ်စည်းဟန်ရှိနေတာကိုဖော်ပြပါရယ်ထိုင်ဝမ်ကျွန်းပေါ်တရုတ်ဘက်ကဖိအားပေးတာတွေကိုဖြည့်ရဖြစ်စဉ်လုံနေကြပုံစံတစ်ခုအဖြစ်အမေရိကန်ပြည်ထောင်စုအနေနဲ့ခွင့်ပြုလို့မရတော့တဲ့အကြောင်းမကြသေးခင်ကထိုင်ဝမ်ကိုတောက်ရောက်ခဲ့တဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောပါတယ်တရုတ်ကဒူဘိုင်အဖြစ်ကြေညာထားတဲ့ထိုင်ဝမ်ကိုနန်စီပလိုစီတွားရောက်လည်ပတ်ပြီးတဲ့နောက်စီးရဲလက်ချင်းမှုတွေနဲ့တရုတ်ဘက်ကရက်ဆက်တုံ့ပြန်နေချိန်မှာပဲအောက်လွှတ်တော်ဥက္ကဋ္ဌကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာကွန်ဂိုနိုင်ငံအတွင်းမှာလှုပ်ရှားနေတဲ့ M23 သဘုံအဖွဲ့ကိုရဝမ်ဒါနိုင်ငံကပံ့ပိုးပေးနေတယ်ဆိုတဲ့ခိုင်လုံတဲ့အထောက်အထားသတင်းပေးပို့ချက်တွေထွက်ပေါ်နေတဲ့ကိစ္စကိုရဝမ်ဒါသမ္မတနဲ့ဆွေးနွေးပြခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဒီကနေ့ပြောကြားပါတယ်ကွန်ဂိုနိုင်ငံအရှေ့ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကိစ္စကိုတိုက်ရိုက်ဆွေးနွေးပြောဆိုကြဖို့ရဝမ်ဒါသမ္မတနဲ့ရောကွန်ဂိုသမ္မတနဲ့ပါသဘောတူခဲ့တယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်ခင်ဗျာမြောက်ကိုရီးယားမှာCOVID-19 ရောဂါကူးစက်မှုတွေအောင်မြင်လိုက်ပြီးဖြစ်ကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုန်ကကြေညာပါတယ်။မေလအတွင်းထုတ်ပြန်ထားတဲ့ COVID တိုက်ဖျက်ရေးအမြင့်ဆုံးသတ်မှတ်ချက်စည်းကမ်းတွေကိုရုပ်သွင်းလိုက်ပြီးလို့မြောက်ကိုရီးယားအစိုးရပိုင်းသတင်းဌာနကကြေညာပါတယ်ခင်ဗျာ
။သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုက်ပြောပြပေးခဲ့တာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာတွေကတော့ Nexam Loops နဲ့ PJ Iliop တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အသံလွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။ဒေါ်တာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးပြည့်ရနေခတ်သိမ်းကင်းနေပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင်။ကျမအလီမာပါ။
Thank you.
This program has come to you from the Voice of America, Washington.